to the Voice of America in Burmese.
Mingla nya jam ma tota shin nya shin 2019 ခုနှစ် September 29ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကုသညဦးနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီနေ့လေးကကျွန်မခဲ့တဲ့အာဖဂန်သမားရွေးကောက်ပွဲမှာမဲပေးခွင့်ရှိသူကိုယ်တန်းတွေက20ရာခိုင်နှုန်းပဲမဲပေးခဲ့တယ်လို့အာဖဂန်ရွေးကောက်ပွဲတောင်းရှိသူတွေကပြောပါတယ် EU ကနေဗြိတိန်နှုတ်ထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးရာတင်းမာမှုတွေဖြစ်နေတဲ့အပေါ်မှာဗြိတိန်ဝန်ကြီးကြီးကလုံမဲစိတ်ပြတ်မိတယ်လို့ဘတ်ကင်ဟမ်နန်းတော်ဘက်ကပြောလိုက်ပါတယ်ရုရှားနိုင်ငံမော်စကိုမြို့မှာတော့တိုက်ခန့်ဆန္ဒပြသူထောင်ပေါင်းများစွာဟာဒီနေ့မော်စကိုရင်မြေမှာစုယုံဆန္ဒပြခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမယ့်သတင်းလှော်ရီမှာတော့ရခိုင်ပြည်နယ်အတွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့စိုးရိမ်ချက်တွေတောင်းဆိုချက်တွေကိုညှင်းဆန်နေတဲ့အစားပဂတိအခြေအနေမှန်ကိုလက်ခံပြီးတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာလူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းပါတယ
်ပြောကြားတဲ့ပုံစံတော်တော်များများကဒီရင်တော့အစိုးရတိုင်းပဲကျွန်တော်တို့ဒီပူးပေါင်းဆောင်ရွက်မှုကလှုပ်ဆောင်တာမဟုတ်ဘဲနဲ့နိုင်ငံတကာနဲ့ပတ်သက်တဲ့
ဒီမြန်ချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောသွားတာပါတရင်ပြေဆုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အပတ်စဉ်ကဏ္ဍတွေကမြန်မာရေးရဆွေးနွေးကမ်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့အပြည့်ရဲ့ရေးဆွေးနွေးမှုအခက်အခဲတွေနဲ့ရှေ့ကိုပါဆက်လုပ်တင်တယ်လဲဆိုတဲ့အပေါ်မှာနိုင်ငံရေးလှိလာတုံသက်သူဦးမောင်မောင်ဆိုးနဲ့ဆွေးနွေးမေးမြန်းချက်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့ဦးစီသူအောင်မင်းရဲ့ပြည်တွင်းသတင်းတုံသက်ချက်မြမပြည်မပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင
်။ဇနေနေ့ကကျင်းပတဲ့အာဖဂန်သမားရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိသူလူရည်ကိုသန်းကျော်တွေက20ရာခိုင်နှုန်းပဲမဲပေးခဲ့တယ်လို့အာဖဂန်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါရတယ်။ရွေးကောက်ပွဲရလဒ်တီကိုတော့အောက်တိုဘာ19ရက်နေ့မှာကျင်းပမယ်လို့မျှော်လင့်ရပါတယ်။နိုင်ရကိုစလေဟာမဲပေးသူရဲ့တဝက်ကျော်ထောက်ခံမဲရမှာဖြစ်ပြီးတော့ဒီလိုမဖြစ်ဘူးဆိုရင်တော့ရွေးကောက်ပွဲမှာမဲအများဆုံးရသူ2ဦးနိုမာလာထဲမှာထပ်မံပြန်ကြရမှာဖြစ်ပါတယ်ရွေးကောက်ပွဲကိုနောက်ဆက်မဲလို့တာလီဘန်သဘုံတွေကသတိပေးထားပေမဲ့လုံခြုံရေးတာဝန်ရှိသူတွေကတော့တိုင်းပြည်တော်အခြေအနေတွေငြိမ်သက်အောင်ထိန်းထားနိုင်ခဲ့ပါတယ်ရွေးကောက်ပွဲနဲ့ဆက်နွယ်နေတဲ့ကြမ်းဖက်မှုတွေကြောင့်တိုင်းပြည်တော်ရဲသား4ဦးနဲ့လုံခြုံရေးတာဝန်ရှိသူ3ဦးသေဆုံးခဲ့ပါတယ်ရဲသား50ကျော်ထိခိုက်ဒဏ်ရာရမှုလည်းရှိခဲ့ပါတယ်များသောအားဖြင့်တော့အသေးစားပောက်ကွဲမှုတွေကြောင့်ဖြစ်ခဲ့တာပါဒါမဲ့လည်းအာဖဂန်မှာနေတူဝါရင်ဆိုင်နေရတာနဲ့ရှင်ရင်တော့ပြီးခဲ့တဲ့ရွေးကောက်ပွဲအခြေအနေတွေနဲ့ရှင်ပါအခုလိုထိခိုက်သေးဆုံးမှုတွေဟာနည်းတယ်လို့ဆိုရမှာဖြစ်ပါတယ်ရွေးကောက်ပွဲမဲပေးသူဘယ်လောက်ရှိတယ်အထူးကြောက်ကိုတော့မပြောနိုင်သေးပဲဖြစ်နေပါတယ်ဒါမဲ့လည်းလုံခြုံရေးဘေးကင်းတဲ့အခြေအနေကိုတော့ဖန်တီးပေးနိုင်ခဲ့တယ်လို့အာဖဂန်ဒုတိယပြည်ထောင်စုဝန်ကြီးဗိုလ်ချုပ်ကြီးခိုရှော်ဆရက်က VOA ကိုမဲယုံပိတ်ချိန်မှာပြောခဲ့ပါတယ်ရွေးကောက်ပွဲဟာအတူရောင်သာဖြစ်တယ်ဆိုပြီးရွေးကောက်ပွဲနဲ့ဆက်ဆက်တာမှန်သမျှကိုတိုက်ခိုက်မဲလမ်းတွေကိုပိတ်ပစ်မယ်ဆက်သွယ်ရေးတာဝါတိုင်းတွေဖျက်ဆီးပစ်မယ်လို့တာလီဘန်တွေဘက်ကချင်းချောက်ခဲ့ပါသေးတယ်။ဒါပေမဲ့လည်းမဲပေးသူနေတဲ့ဆိုတာကတော့တာလီဘန်တွေရဲ့ချင်းချောက်မှုတသက်ကြောင်တော့မဟုတ်ပဲလွန်ခဲ့တဲ့9နှစ်အတွင်းအစိုးရရဲ့စီမံခန့်ခွဲမှုတွေကိုမကြိုက်တာဂရိမတီတာတွေကြောင့်စိတ်ပြက်ပြီးတော့အတော်များများကမဲမပေးခဲ့ကြတာလို့သိရပါပါတယ်ခင်ဗျာ
။လျပြားကန်းလွန်မြေထဲပင်လယ်ထဲဥရောပဘက်သွားတဲ့ရွှေပြောင်းဒုက္ခသည်90ဦးထက်မနည်းပါတဲ့သမောတစဉ်အခုစနေနေ့မှာတင်ပေါခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီနဲ့လျပြားကန်းဦးရန်ဆောင်တက်ကပြောပါရတယ်။တချိန်ထဲမှာတော့ရွှေပြောင်း56ဦးပါဝင်တဲ့နောက်ထပ်သင်္ဘောတစ်စင်းဟာလည်းပင်လယ်ထဲမှာအနည်းအစုကျုံနေရတယ်လို့လွတ်လပ်တဲ့ကေဇယ်ကူညီအဖွဲ့တစ်ဖွဲ့ကပြောပါရယ်။လီဗျားမြို့တော်ထရီပိုလီရဲ့ရှေ့ဘက်116မိုင်ကွာမစ်ရဒါမြို့ကနောက်ဖက်ချမ်းမှာခုလိုမျိုးသင်္ဘောပျက်စီးခဲ့တာလို့ကမ်းခြေစောက်တပ်ပြောခွင့်ရသူကနေပြီးတော့ AP သတင်းဌာနကိုပြောပါရယ်။စတင်နေ့နေ့လယ်ပိုင်းကလည်းဒီကေဇယ်ကူညီရေးတွေကိုဆောင်ရွက်ပေးခဲ့တဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံကပြောပါရယ်။ဒါပေမဲ့လို့ထိခိုက်သေးဆုံးမှုအသေးစိတ်ကိုတော့ထုတ်ပြန်တာမလုပ်သေးပါဘူး။နောက်ထပ်တင်မောဒဇင်းပေါ်မှာလည်းလူပေါင်း56ဦးရှိနေပြီးတော့သူတို့ဟာအသက်အန္တရာယ်ဆွေးနွေးရတယ်လို့မြေထဲပင်လယ်ဖြတ်ကျော်တဲ့ဒုက္ခသည်တွေကိုကူညီနေတဲ့လွတ်လပ်တဲ့လူမှုကူညီရေးအဖွဲ့တစ်ဖွဲ့ကပြောပါရယ်။အဲ့ဒီတင်မောဟာလေပြားကမ်းကြီးကနေပြီးတော့ရက်အနေငယ်တွင်ငယ်ကထွက်ခွာသွားတာဖြစ်ပြီးတော့သူတို့အတွက်ရေးပေါ်ကူညီလိုနေတယ်ဆိုပြီးတော့ကူညီတောင်းခံထားတာလို့ဆိုပါရယ်။ပင်လယ်ထဲမှာနာယီ60ကျော်ကြောင်ရှိနေပြီးတော့ခုချိန်အထိကိုကယ်ဆယ်ကူညီမှုသူတို့ဘာမှမရသေးဘူးလို့အဲ့ဒီဖွဲ့ကပြောပါတယ်။လီဗျားနိုင်ငံဟာဥရောပ ကနေဥရောပကိုသွားကြတဲ့ဒီရွှေပြောင်းဒုက္ခသည်တွေရဲ့အဓိကလမ်းကြောင်းတစ်ခုလို့ဖြစ်လာနေပါတယ်။ဒါကြောင့်မလို့အခုလိုအန္တရာယ်များတဲ့ပင်လယ်ဆွန့်စားခီးတွေကိုရပ်တန့်စေဖို့ဆိုပြီးတော့ဥရောပသမဂ္ဂအနေနဲ့ဒီလက်ပြားကမ်းခြေဆောင်တပ်တွေလက်ပြားအာဏာပိုင်တွေနဲ့ပူးပေါင်းဆောင်မှုတွေရှိပါတယ်။ဒါပေမဲ့လည်းဒီလှုပ်ဆောင်ချက်တွေကြောင့်ဒုက္ခသည်တွေဟာလက်ပြားလက်နှက်ကင်ဖွဲ့တွေရဲ့ရက်ဆက်ကြမ်းကြုတ်တာတွေခံရသလိုပဲအစာရေစာမလုံလောက်တဲ့ထင်းသိမ်းစခန်းအတွင်းမှာဖမ်းဆီးခံကြရတယ်လို့လူခွေဖွဲ့တွေကပြစ်တင်ပါတယ်။လက်တလောအဖြစ်ဆိုတော့လက်ပြားပြည်သူစစ်တွေကြီးကြတဲ့အဲ့ဒီထင်းသိမ်းစခန်းတွေအတွင်းမှာEritrea, Ethiopia, Somalia, Sudan နဲ့တခြားနိုင်ငံတွေကရွှေပြောင်းဒုက္ခသည်6,000ထက်မနည်းထိန်းသိမ်းခံနေကြရပါတယ်ခင်ဗျာ
။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကိုယ်တိုင်တောင်းပန်ခဲ့ပေမဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံမှာနိုင်ငံရေးအရေးတင်မာမှုတွေဖြစ်နေတဲ့အပေါ်မှာဗြိတိန်ဘီယမာကြီး Elizabeth ဟာအလွန်ကိုစိတ်ပျက်နေတယ်လို့ Buckingham နန်းတော်သတင်းရင်းမြစ်တွေကပြောလိုက်ပါတယ်။ဝန်ကြီးချုပ် Johnson ကပါလီမန်ကို၅ဘတ်ကြာယာယီရဆိုင်းဖို့ဘီယမာကြီးစီကနေခွင့်ပြုချက်တောင်းတာဟာမာရဲနဲ့လှုပ်ရဲလို့ဗြိတိန်တရားရုံးချုပ်ကဆုံးဖြတ်လိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ဂျွန်ဆန်ဟာဗြိတိန်မာကြီးစီကိုအခုသတင်းပတ်အလဲကတယ်လီဖုန်းဆက်ခဲ့တာဖြစ်ပါတယ်ဗြိတိန်တရားရုံးချုပ်ရဲ့ဒီသမိုင်းဝင်ဆုံးဖြတ်ချက်ကြောင့်အောက်လွှတ်တော်အနေနဲ့သူ့ရဲ့အစည်းအဝေးတွေနဲ့သူ့ရဲ့လုပ်ငန်းစဉ်တွေကိုဆက်လုပ်ခွင့်ရသွားပြီးတော့လာမယ့်အောက်တိုဘာ31ရက်နေ့မှာ EU ကနေဗြိတိန်နှုတ်ထွက်ဖို့လုပ်နေတဲ့ဒီအစိုးရရဲ့အစီအစဉ်တွေကိုအဟန့်တားဖြစ်သွားစေခဲ့ပါတယ်ပါလီမန်ကိုရဆိုင်ဖို့ဗြိတိန်မာကြီးရဲ့သဘောဗြိတိန်မာကြီးကသဘောတူပေးဖို့တောင်းခံခဲ့တာနဲ့ပတ်သက်ပြီးသူ့အနေနဲ့ဘလောက်စိတ်မကောင်းဖြစ်မိကြောင်းဆိုတာကိုပြောဖို့အတွက်ဗြိတိန်မာကြီးကိုချက်ချင်းပဲဖုံးဆက်ခဲ့တယ်လို့ဝန်ကြီးချုပ်ယုံတောင်ဝင်ရှိသူတူကပြောပါတယ်ဝန်ကြီးချုပ်ကပါလီမန်ကိုရယာဆိုင်ဖို့လုပ်တဲ့အစည်းအဝေးဟာ EU ကနေဗြိတိန်နှုတ်ထွက်မဲ့အစည်းအဝေးကိုပါလီမန်ကစစ်ဆေးဆောင်ကြည့်မှာကိုတားဆီးဖို့အတွက်ရည်ရွယ်ပြီးလုပ်တာဆိုပြီးတော့တရားသူကြီးဆက်တူပေါင်းနဲ့တရားရုံးချုပ်ကတင်းကြီးတညွတ်ထဲလက်မခံပဲပယ်ချခဲ့တာပါချိန်ထဲမှာပဲအတိုက်ခံတွေဘက်ကလည်းဝန်ကြီးချုပ်ကိုပြစ်တဲ့အရေးယူဖို့ပြောဆိုမှုတွေလည်းရှိလာနေပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာဆနားပြထောင်ကနန်းလောက်မော်စကိုမြို့လေရင်းပြင်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်ရုရှားနိုင်ငံမှာဒေသနာယူကောက်ပွဲတွေနဲ့ရုရှားနိုင်ငံရေးစနစ်ကိုဥတီပြမှတ်ထားတဲ့ဆနားပြမှုတွေဖြစ်ခဲ့တဲ့နောက်အတက်ခံအုပ်စုတွေဘက်ကလည်းသူတို့ရဲ့လှုပ်ရှားမှုကိုအရှိန်မြှင့်လာဖို့ကြိုးစားနေကြတာပါရုရှားနိုင်ငံမှာအခုလဆော်ပိုင်းယူကောက်ပွဲတွေကနေပြီးတော့ဆယ်စုနှစ်တစ်ခုနီးပါအကြီးအမားဆုံးအစိုးရဆက်ညီဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အခုဒီနေ့ဖြစ်တဲ့ဒီချိန်ဟာ Liberal နိုင်ငံရေးအုပ်စုတွေနဲ့သူတို့မဟာမိတ်တွေပထမဆုံးပြန်စုပြီးတော့ထွက်လာကြတဲ့လှုပ်ရှားမှုဖြစ်ပါတယ်ရုရှားနိုင်ငံတွင်အာဂတိလက်စားမှုတွေကိုဖွင့်ထုတ်ဝေဖန်နေတဲ့ရုရှားရှေ့နေ LSC Navalny နဲ့သူ့ကိုထောက်ခံသူတွေကိုပြစ်မှတ်ထားပြီးတော့ဖမ်းဆီးအရေးယူတာတွေကိုရပ်တန့်ဖို့ဆိုပြီးတော့ဆန္ဒပြတောင်းဆိုကြပါတယ်အခုဆနာပြပွဲကိုမော်စကိုမြို့တော်ဝင်ယုံရဲ့ခွင့်ပြုချက်ရထားတာမလို့အစုလိုက်ဖမ်းခံရမယ့်သဘောတော့မရှိပါဘူးဒီဆနာပြပွဲမှာလူ 9,000 လောက်လာကြတယ်လို့ White Counter လို့ခေါ်တဲ့အစုရမဟုတ်တဲ့အဖွဲ့အစည်းကနေပြီးတော့ကြေညာထားပါတယ်ခင
်ဗျာ Viewer American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 925 kHz 11965ပိုင်းဒိုမီတာ32 kHz 9300ညာပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်ငွေမှာပိုင်းမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးပါတယ်ရှင
်ဖီရီကနေတင်ငွေနေညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်မှာဆန္ဒပြနေကြတဲ့သူတွေဒီကဒီဒီမိုကရေစီရဲ့ထောက်ခံသူတွေကိုရဲတပ်ဖွဲ့ကဒီကနေ့မှာမျက်ရည်ယိုဘုံးတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ဟောင်ကောင်မြို့လေကောင်ကကော့စ်ဝေးဘေးဒီဈေးဝယ်စင်တာနေရာမှာဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဒီကနေ့မှာထိတိုက်တွေ့ပြီးတော့အခုလိုမျိုးရဲတပ်ဖွဲ့ဘက်ကနှိမ်နှင်းခဲ့တာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေဟာအစိုးရအဆောက်အအုံတွေဘက်ကိုချီတက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြလမ်းတစ်လျှောက်မှာလည်းအနက်ရောင်ဝတ်စုံတွေနှာခေါင်းစည်းတွေတက်ထားတဲ့ဆန္ဒပြတဲ့သူတွေကသူတို့ဟောင်ကောင်နဲ့အတူရပ်တည်ပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ကြဖို့တောင်းဆိုခဲ့ကြပါတယ်။ဒီနေ့အစောပိုင်းမှာတော့တရုတ်ဆိုးရွားကိုထောက်ခံတဲ့သူရာပေါင်းများစွာကလည်းဟောင်ကောင်ရဲ့ယဉ်ကျေးမှုစင်တာရှေ့မှာဆန္ဒပြခဲ့ကြပါတယ်။ဒီရဲကတချို့တွေကတော့သူတို့ဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့အော်ဟစ်ကြွေးကြော်ခဲ့ပြီးတော့တရုတ်နိုင်ငံတီထောင်ခြင်း290ပြည့်တည်သူချင်းတွေကိုတည်ဆူခဲ့ကြတယ်ဆိုပြီးတော့ Reuters သတင်းကဖော်ပြပါတယ်။လာမယ့်အင်္ဂါနေ့ကဆိုရင်တရုတ်ပြည်သူ့သမ္မတနိုင်ငံစတင်တီထောင်ခဲ့တဲ့290ပြည့်ဖြစ်ပါတယ်။မနေ့စနေနေ့ကဆိုရင်လည်းဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုဘုံးတွေမိသက်ပိုက်တွေနဲ့လူစုခွဲပြီးတော့နှိမ်နှင်းခဲ့ပါသေးတယ်။ဟောင်ကောင်မှာဒီရွေးကောက်ပွဲကိုလွတ်လပ်စွာကျင်းပနိုင်ဖို့တောင်းဆိုခဲ့ကြတဲ့ထီးလှုပ်ရှားမှု၅နှစ်ပြည့်အခမ်းအနားကိုကျင်းပခဲ့ကြတာဖြစ်ပြီးတော့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာပါလီမန်ရှေ့မှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာတော့ပုဂ္ဂိုလ်42ဦးကိုမြို့သားဆင့်ဂုံလူဆောင်စုတွေတရုတ်သမ္မတကိုယ်တိုင်ချီးမြှင့်ပါတယ်ဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်မှာတင်းနှင်းနေနေကကျင်းပတဲ့အဲ့ဒီခမ်းအနားကိုတရုတ်သမ္မတရှီဂျင်ပင်ကိုယ်တိုင်တက်ရောက်ပြီးတော့ချီးမြှင့်ဂုဏ်ပြုခဲ့တာဖြစ်ပါတယ်ဆူရသူတွေတဲမှာတော့ဇီဝကံမနဲ့ဆေးပညာရဲ့ဆိုင်ရာနုဘဆူရသူတွန်ယူယူလဲပါပါတယ်ပြင်သစ်ဝန်ကြီးချုပ်ဟောင်ယန်ပြေရက်ဖရင်းကလည်းမ ိတ်ဆွေကောင်းစုစုပြီးတော့ဂုံပြုစုကိုရရှိလက်ခံခဲ့ပါတယ်တရုတ်ပြည်သူသမ္မတနိုင်ငံကိုထူထောင်တဲ့290ပြည့်အခမ်းအနားအင်္ဂါနေ့မစခင်မှာပဲအခုလိုမျိုးစုချီးမြှင့်ပွဲကိုဂုံပြုပြုလုပ်တာဖြစ်ပါတယ
်ထိုင်းနိုင်ငံဘန်ကောက်မြို့မှာပစ်ကပ်မိုးပွင့်ကားတစ်စီးဒီကနေ့တိမ်းမောက်ခဲ့တာကြောင့်လူ73ယောက်သေဆုံးသွားတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်အဲ့ဒီသေဆုံးသူတွေကအများစုဟာကျောင်းသားတွေဖြစ်ကြပြီးတော့သူတို့ဟာကားနောက်ဖက်မှာထိုင်းပြီးတော့လိုက်ပါလာခဲ့ကြတဲ့သူတွေဖြစ်ပါတယ်ဒီကားဟာဘန်ကောက်မြို့အပြင်ဒီစင်ကြေဘုံရက်မှာလိန်တစ်ခုကနေနောက်လိန်တစ်ခုကိုပြောင်းစင်မှာတိတ်မောက်သွားခဲ့တာဖြစ်ပြီးတော့ကားနောက်ကနေစီးပီးလိုက်လာတဲ့သူတွေဒီကားပေါ်ကနေလမ်းပေါ်ကိုလွင့်ထွက်သွားတာကို CCTV ရုပ်သံတွေမှာပြသထားပါတယ်။စနေယောက်ကတော့နေရာမှာတင်ပွဲချင်းပြီးတည်ဆုံသွားခဲ့ပြီးတော့နောက်တစ်ယောက်ကတော့ဆေးရုံမှာတည်ဆုံသွားတာဖြစ်တယ်လို့ထိုင်းရဲအရာရှိတဦးက AFP သတင်းဌာနကိုပြောပါတယ်။ဒီထဲက6ယောက်ကတော့တက္ကသိုလ်တက်နေတဲ့ចောင်းသားရွယ်တွေဖြစ်ကြပြီးတော့သူတို့ဟာဒီသားကန်ကုမ္ပဏီမှာစပိုင်းဆိုင်ရာတင်နန်းဆင်းပြီးတော့ပြန်လာကြတာဖြစ်ပါတယ်။အဲ့ကောင်မှလူ78ယောက်ပါဝင်ပြီးတော့ចောင်းသားတွေနဲ့ကုမ္ပဏီတာဝန်ရှိသူတွေဟာကုမ္ပဏီမှာတင်နန်းပြီးဆုံးသွားလို့ပြောရှင်နေကြတာဖြစ်တယ်လို့ဆိုပါတယ်။အသက်မတည်ပဲကျန်တဲ့9ယောက်ထဲက2ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့သိရပါတယ်ခင်ဗျာ
။အမေရိကန်ပြည်အောင်စုမှာတော့ဒီရာဇဝမှုကျူးလွန်တဲ့ဒုက္ခသည်တွေကိုနေရာပြန်ဖို့သူတို့အနေနဲ့လာမဲ့သတင်းပတ်ထဲဖရယ်အရာရှိတွေတန်လာရောက်ကိုယ်တိုင်အနှံ့ရမယ်ဆိုပြီးတော့အမိန့်ထုတ်နေတဲ့တစ်ချိန်တည်းမှာပဲကမ္ဘောဒီးယားချုပ်ကိုနေရာပြန်ဖို့အတွက်ဆွေးနွေးကနေပြီးတော့နောက်တစ်ဆင့်ဆောင်ရလာတာကိုအာရှနယ်ဘွားအမေရိကန်လူမျိုးအဖွဲ့အစည်းတွေကကန့်ကွက်နေကြပါတယ်။နေရာပြန်ဖို့ရေးအစီအစဉ်တွေအတွက်အမေရိကန်လူဝင်မှုကြီးကြပ်ရေးယုံကိုလာရောက်သတင်းပို့ကြဖို့ကယ်လီဖိုးနီးယားပြည်နယ်မှာတော့ကမ္ဘောဒီးယားအနယ်လူ20ထက်မနည်းအမိန့်ညွှန်ကြားစာတွေရရှိထားတယ်လို့အာရှနယ်ဘွားအမေရိကန်လူမျိုးတွေအတွက်ဆောင်ရွက်ပေးနေတဲ့ San Francisco ခြေဆိုင်လူမှုအဖွဲ့အစည်းတစ်ခုကပြောပါတယ်။ပြောရရင်တော့အဲ့ဒီဒေသဟာအမေရိကမှာရှိတဲ့ကမ္ဘောဒီးယားလူမျိုးတွေအများဆုံးနေထိုင်ကြတဲ့ပြည်နယ်ဖြစ်ပါတယ်။ကမ္ဘောဒီးယားလူမျိုးတွေဒုတိယအများဆုံးရှိတဲ့ Massachusetts ပြည်နယ်မှာလည်းအလားတူညွှန်ကြားစာ10ဦးထက်မနည်းရရှိထားတယ်လို့သိရပါတယ်။ Minnesota, Texas, Rhode Island, Washington နဲ့ Wisconsin ပြည်နယ်တွေမှာရှိတဲ့ကမ္ဘောဒီးယားလူမျိုးအချို့လည်းအလားတူညွှန်ကြားစာတွေလက်ခံရရှိထားတယ်ကြောင်းသိရပါတယ်ခင်ဗျာ
။တနင်္ဂနွေညပိုင်းနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန်ဦးတို့ပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာစိုးရင်ချက်တွေတောင်းဆိုလူလာချက်တွေကိုညှင်းဆန်နေမယ့်အစားပဂရိအခြေအနေမှန်ကိုလက်ခံပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာလူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းပါတယ်။ကုလသမဂ္ဂညီလာခံမှနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးရဲ့ပြောဆိုချက်အပေါ်မှာအခုလိုတုံ့ပြန်ပြောဆိုတိုက်တွန်းကြတာပါ။သဘောထားအမြင်တချို့ကိုမဆူမုံကစူးစီးတင်ပြပေးထားပါရဲ့ရှင်
။မြန်မာအစိုးရကိုယ်စားလှယ်တွေပါတက်ရောက်နေတဲ့58ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှမနေ့စနေနေ့ကမြန်မာနိုင်ငံကိုယ်စားနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးကမိကွန်းပြောကြားချိန်မှာရခိုင်ပြည်နယ်အရေးပြပကနေမျှတာခြင်းမရှိတဲ့အကြက်ကိုက်မှုတွေကိုအရေးယူတုံ့ပြန်မှာမဟုတ်တယ်လို့နိုင်ငံတကာခုံရုံး ICC ကအရေးယူဖို့အားထုတ်မှုနဲ့ပတ်သက်ပြီးလဲ ICC ဟာမြန်မာနိုင်ငံပေါ်မှာတရားစီရင်ပိုင်ခွင့်မရှိဘူးလို့ဝန်ကြီးကပြောဆိုသွားခဲ့တာပါဒီပေါ်မှာတော့ပြည်သူကရွေးချယ်ထားတဲ့အရက်သားအစိုးရလက်ထက်မြန်မာပြည်တွင်းကစိုးရိမ်စရာအခြေအနေမှာရှိနေတဲ့လူခွေးချို့ဖောက်မှုတွေလောက်ရတဲ့အပေါ်မှာနိုင်ငံတကာရဲ့စိုးရိမ်ချက်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုမှုတွေပေါ်မှာတော့ပဂရိအခြေအနေမှန်ကိုလက်ခံပြီးအကောင်းဆုံးအဖြေချဖို့ကုလပါဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တည်နေပါပြီလို့လူခွေးလှုပ်ရှားသူတွေကထောက်ပြအကြံပြုကြတာပါမြန်မာလူခွေးလှုပ်ရှားသူတူဦးဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ
်မနေ့ကပြောကြတဲ့ပုံစံတော်တော်များများကဒီရင်တော့အစိုးရအတိုင်းပဲဒီပူးပေါင်းဆောင်ရွက်မှုကလှုပ်ဆောင်တာမဟုတ်ပဲနိုင်ငံတကာနဲ့ပတ်သက်တဲ့ဤမူတွေလက်ခံမှုဒါနဲ့ပတ်သက်ပြီးတော့အတိမတ်ကြည့်မှာမဟုတ်ဘူးဆိုတဲ့အတန်မျိုးဖြစ်တာဒီဒီနေ့လေးတော့ကျွန်တော်တို့စိတ်မကောင်းဖြစ်စရာဖြစ်ပါတယ်ဟုတ်သူတို့ချင်းမြန်မာနိုင်ငံလူခွင့်ကိစ္စကိုနိုင်ငံတကာကဥပဒေအရပေါ်ဆောင်ပေးဖို့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်မှုဆိုတဲ့ဟာကတောင်းဆိုနေလဲကြပါပြီ။နောက်တစ်ခါမှနိုင်ငံတကာကထောက်ပြတဲ့ချက်တွေကပြည်တွင်းမှာရှိနေတဲ့တရားရေးစီရင်မှုလှုပ်ထုတ်လုပ်နည်းတွေပြည်တွင်းမှာရှိနေတဲ့တရားဥပဒေကတကယ်တမ်းချိုးဖောက်ခံရတဲ့သူတွေကိုတိတိကျမကာကွယ်ပေးနိုင်တဲ့အတွက်ကြောင့်မလို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တက်ကမ်းတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါကိုလုံးဝငြင်းဆိုတဲ့သဘောမျိုးအတိမမဖြစ်ဘူးဆိုတဲ့ပုံစံမျိုးဖြစ်ပါတယ
်။ဒါအပြင်ကုလညီလာခံတွင်နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးကပဲမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေရဲ့အရေးကိုင်တွေဖြေရှင်းရမှာတော့နိုင်ငံတကာရဲ့တစ်ဖက်သက်ဖိအားပေးမှုကိုလက်မခံဘဲဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အတိုင်းသာလှုပ်ဆောင်သွားမှာဖြစ်တယ်။ဒါပေမဲ့ဒီလုံရက်ကိုဟန်တားဖို့နဲ့ဒုက္ခရောက်နေသူတွေကိုအမျက်ထုတ်ဖို့အတွက် ဖျက်လို့ဖျက်စီးလောက်ရတွေရှိနေတယ်လို့လည်းပြောဆိုသွားတာပါဒီပြောဆိုချက်ပေါ်မှာလူခွေလှူရှားသူဥအောင်မျိုးမင်းကတော့လူခွေဆိုးဆိုးဝါးဝါချိုးဖောက်ခံရသူတွေအတွက်သူတို့နေရင်းကိုပြန်လာတဲ့အချိန်မှာလုံခြုံရေးအာမခံချက်ပေးဖို့နဲ့ဆုံးရှုံးခဲ့ရတဲ့နေနာမှုတွေအတွက်တရားဥပဒေနီးလမ်းအရမျက်မျက်တတရှိဖို့ကသာဒုက္ခသည်တွေကိုစားကုလနဲ့နိုင်ငံတကာကတောင်းဆိုတာဖြစ်တယ်ဒါဟာဖိအားပေးတစ်ဖက်သက်အချက်ကိန်းတာမဟုတ်ဘူးဆိုတာနားလည်ဖို့လိုတယ်လို့လည်းထောက်ပြပါတယ
်ဒါမျိုးကဟိုကျွန်တော်ဖိအားပေးတာလည်းမဟုတ်ခင်ဗျအဲ့တော့မြန်မာနိုင်ငံအစိုးရကိုဒီနိုင်ငံတကာကနေလုတ်တဲ့အချက်တွေအစိုးရကြီးကကန့်လန့်ထားပါတယ်ကိုဖိအားနန်တို့ဒီဆုံးမစစ်စစ်ကော်မရှင်ကအစနောက်ပိုင်းမှာတတိယပူပေါင်းဆောင်ရွက်ဖို့အတွက်တန်းကြောင်းကိုကန့်လန့်ထားတယ်။အပြင်မဲ့ဒီကျွန်တော်တို့ဒီလက်ရှိအစိုးရဘက်ကဒါကိုပူပေါင်းဆောင်ရွက်ဖို့လှုပ်ဆောင်တဲ့နည်းလမ်းရှာမဲ့အစပူပေါင်းဆောင်မှုမရှိတော့နည်းလမ်းကိုသုံးလာတယ်။သုံးလာတဲ့ကိစ္စမျိုးဥပမာကျွန်တော်တို့စုံစမ်းစစ်ဆေးရရှိခွင့်မပြုရတဲ့နောက်တစ်ခါမှာနိုင်ငံတကာရဲ့ပြောဆိုချက်ကိုလုံးဝလက်မခံဘူးလို့ဒါတွေကိုသူတို့ရဲ့ policy ကထုတ်ပြန်လာပြီးကြည့်မယ်ဆိုရင်ပူပေါင်းဆောင်ရွက်မှုထက်စာလို့ရှိရင်ငါလုတ်ဆောင်မယ်ငါတိုက်တီငါလုတ်မယ်ဆိုတဲ့ပုံစံမျိုးဖြစ်တယ်အဲ့ဒါမျိုးဖြစ်လို့ရှိရင်တော့နိုင်ငံသားဟိုလုတ်ထုံးလုံပြီးအပြင်ငါစုံစမ်းစစ်ဆေးမှုအပြင်ဥပဒေအရအေးယူတဲ့လမ်းကြောင်းသူရှာကြမှာဖြစ်ပါတယ်
မြမရဲ့နိုင်ငံတကာရဲ့စိုးရိမ်မှုတွေကလူခွေးချိုးပေါက်ခံရမှုတွေပေါ်တပ်တွေအထောက်အထားအချက်လက်တွေသတင်းမှတ်တမ်းတွေပေါ်အခြေခံပြီးစနစ်တကျထောက်ပြနေကြတာတောင်းဆိုနေကြတာဖြစ်လို့မြမစိုးရအနေနဲ့နိုင်ငံတကာနဲ့အပြုသဘောပူးပေါင်းဆောင်ရွက်တင်ပါတယ်လို့လည်းကနေဒါနိုင်ငံကမြမဒီမိုကရေစီရေးလှုပ်ရှားသူတူဦးဖြစ်တဲ့ဦးညွတ်လှကလည်းအကြံပြုပါတယ
်ဒီလိုပဲဟိုမျက်စိပိတ်ပြီးတော့ညင်းနေဦးနဲ့ပြဿနာအဖြစ်မထွက်ဘူးဆိုတာကိုသူတို့သိဖို့လိုတယ်မအောင်ဆိုတော့အခုလို့လုံရင်းလုံရင်းနဲ့နိုင်ငံတကာရဲ့သူတို့ရဲ့ညှင်းဆုံရက်တွေအပေါ်မှာပို့ပြီးတော့အမြင်မကြည့်ဖြစ်ပြီးတော့တည်ရင်ပြီးတည်ရင်သာပို့တိုးတဲ့ဝေဖန်သုံးသပ်မှုတွေမြန်မာနိုင်ငံပေါ်မှာဖြစ်နေတာနိုင်ငံအတွက်တိတ်ခါကြတယ်နောက်တစ်ချက်အစိုးဆုံးကအစိုးရအနေနဲ့ကပြည်ပြင်းရဲ့အခြေအနေနဲ့ဖြစ်ရအမှန်တွေကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခြင်းအားဖြင့်ဒါလင်းမြန်မာနိုင်ငံရဲ့အခြေအနေရရကိုဖြေရှင်းနိုင်မယ်လို့ကျွန်တော်တို့ကယုံကြည်တယ်
ကုလနဲ့နိုင်ငံတကာကရိုဟင်ဂျာလို့သုံးလုံးတဲ့ဒုက္ခသည်တွေအရေးအစိုးရအနေနဲ့နိုင်ငံရေးစိတ်ဆန္ဒရှိရှိနဲ့လှုပ်ဆောင်မှုဒေတာတွေအာဆီယံနိုင်ငံတချို့နဲ့ကုလသမဂ္ဂဘက်ကဒီညီလာခံမှာတိုက်တွန်းပြောဆိုနေတာပါမြမအစိုးရကတော့နိုင်ငံတကာလူခွင့်အစီအခံစာတွေဟာတစ်ဖက်သက်ဆန်ပြီးအချက်အလက်မှားတွေကိုအခြေခံထားတယ်လို့တောက်လျှောက်ညင်းဆိုနေတာပါမြမအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုပဲကုလသမဂ္ဂလူခွင့်စုံစမ်းစစ်ဆေးရေးမှုတွေကိုလည်းပြည်ဝင်ခွင့်မပေးခဲ့ပါဘူးရှင
်မဆုမမရှင်အခုဆက်ပြီးတော့မြန်မာရေးစွန်းနည်းကမ်းကိုထုတ်လွှင့်ပေးပါမယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့အပြည့်အဝရေးစွန်းနည်းမှုတွေအောင်မြင်မှုမရတာဟာတပ်နေရာချထားရေးသဘောတူညီချက်မရနိုင်လို့ဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူဦးမောင်မောင်စုကပြောပါရယ်။စွန်းနည်းမှုတွေမှာကြုံရတဲ့အခက်အခဲတွေနဲ့ရှေ့ဆက်ပြီးတော့ဘာလို့တင်မာတယ်လဲဆိုတာတွေကိုကိုဇော်ဝင်းလိုင်ကဦးမောင်မောင်စုကိုမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင်
။ကျမတို့ကိုလည်းကြားရတာဒီနောက်ဆုံးလုပ်သွားတဲ့ဒီတိုင်းတုံဆင်းနေဝဲပေါ့အဲ့မှာဆိုရင်အပြစ်ခတ်ရစေးကြီးအတွက်ဥတီပြီးတော့သူတို့ဆင်းနေဝဲလုပ်ကြတယ်တစုံလုံးကိုခြုံကြည့်မယ်ဆိုရင်တော့အောင်မြင်မှုမရခဲ့ဘူးလို့ပြောလို့ရတာပေါ့နော်ဆိုတော့အဲ့ဒီဆင်းနေဝဲမှာဒီအပြစ်ခတ်ရစေးကြီးအတွက်သဘောတူညီမှုမရနိုင်တဲ့အကြောင်းရင်းကဘာတွေကများအဟံတာဖြစ်နေလို့လဲဆိုတော့ဥမောဆိုပြောပြလို့ရမှာ
အဓိကပြဿနာကဘာလဲဆိုတော့တက်နေရာချထားရေးပဲအဲ့ဒီမှာသဘောတူညီချက်ခွင့်ချက်ရထားတယ်ဆိုတဲ့ဆက်မှာတကယ်တမ်းလက်တွေ့ဖြစ်ချက်မှာနံပါတ်3ချက်ပေါ့နော်ဒီတက်နေရာချထားရေးနဲ့ service ဆိုင်ဟာဒီ service scan လိုက်နာမှုနဲ့ပတ်သက်သဘောတူညီချက်ရရှိရေးပေါ့ကိုယ့်ရော contact နဲ့ပတ်သက်ပြီးတော့ဒီနားလည်မှုရရှိရေးပေါ့ဒီချက်ကအဓိကပဲဒါပေမဲ့ကုသတိအဲ့ချက်ကိုမဆွေးနွေးနိုင်သေးဘူးဒီရေဘူးကပဲပြောဆိုနေတယ်ဘူးအဲ့တော့ရေဘူးကပဲပြောနေသေးရတော့အပြစ်လည်းရနိုင်မှာမဟုတ်တိုက်ပွဲလည်းရနိုင်မှာမဟုတ်ပါဘူ
းတက်နေရာချထားရေးဆိုတဲ့နေရာမှာကအဓိကခံနေတာကအေးအေးကြောင့်လားဆိုတော့အစောပိုင်းကျွန်တော်ကြားတာကအေးအေးဒီကချင်းပြည်နယ်မှာပေါက်ဖွားလာတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ရခိုင်မှာသွားပြီးစခန်းချမယ်အခြေစိုက်စခန်းယူမယ်ဟိုရခိုင်မှာအခြေစိုက်တဲ့ဟိုတပ်ဖွဲ့အနေနဲ့ရှိမယ်ဆိုလို့ရှင်တပ်မတော်ဘက်ကလက်မခံဘူးဆိုပြီးပြောနေတာတွေကအဲ့ဒါကြောင့်လား
အဓိကတော့အေးအေးလို့ပြောလို့ရတယ်သုံးဘက်ဆွေးနွေးနေဆိုင်နေဗျအေးအေး2015လောက်မှာစပြီးရခိုင်တွေမှာစပြီးတော့ဝင်လာပြီးတော့တိုက်ပွဲတွေဖြစ်တာတွေ့ရတယ်2016-19မှာလည်းတိုက်ပွဲဖြစ်တာတွေ့ရတယ်2018နှစ်ကုန်ပိုင်းနဲ့2019မှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ဆုံးချိန်ပေါ့အဲတစ်ဖက်ကလည်းအေးရဲ့အင်အားလည်းတစ်ဖက်ထောင်ချို့ထိများလာတယ်လို့မြင်နေသတင်းရတယ်အဲတော့တစ်ဖက်ကပြောတာအေးအေးဒီလက်စားမှာစဖွဲ့လို့လက်စားမှာပဲနေရမယ်ရခိုင်မှာမနေရဘူးဆိုတော့အဲတော့ဒါလည်းလက်တွေ့ရမကြဘူးပေါ့ဗျာရခိုင်ထဲကိုရောက်ပြီးတော့တိုက်နေတဲ့စစ်တပ်တွေကို အကုန်လုံးပြန်ရုပ်သွားအောင်ဆိုတာဟိုအေးနဲ့လက်ခံနိုင်မှာမဟုတ်ဘူးဒါလည်းအဓိကကြားတဲ့အချက်ဖြစ်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့တစ်ဖက်ကနောက်တစ်ဖက်ကလည်းကိုကန့်ပေါ့ကိုကန့်စီဟိုဝိုင်းမှာပဲနေရမယ်ဆိုတော့ကိုကန့်ဒီဇိုင်းရဲ့အမြောက်ဖက်အစွန်ဆုံးဖျားလေးပေါ့အဲ့ပိတ်မီနေတဲ့နေရာမှာကိုကန့်တက်ဖွဲ့ရတယ်နေဖို့ဆိုတော့ဒီလူရှိရတအားလုံးအဲ့မှနေဖို့ဆိုတော့ဖြစ်နိုင်ဖို့ခဲရဲပါတယ်သူကတော့အခုလောဆယ်တန်လင်းမြေနောက်ချမ်းနဲ့ကွန်လုံသိန်းကြီးကာလန်အပေါ်ပဲချမ်းတျောမုံကူပဲချမ်းတျောလှုပ်ရှားနေအောင်သူကတော့သူ့တက်ကိုပိတ်မိနေတဲ့နေရာမှာထားအောင်မလို့လှလှရှားတဲ့နေရာမှာထားမှာပဲဒါလည်းဆွနေမိနေမှာပြဿနာတစ်ခုဖြစ်တယ်နောက်တစ်ခုတအားပေါ့ DNL ဆိုရင်လည်းဒီပရောင်ကိုဝိုင်းချွေဒီသားမှာနေပါဆိုရင်တော့ဒီလောက်ကျင်းတဲ့အိမ်တောင်မှာသူ့တက်ကိုသူထားအောင်မို့ဘာလို့ဆိုတော့တက်ကကြီးထွားနေပြီဖြစ်တဲ့အပြင်ဒီ area မှာပရောင်နေနေတဲ့ဒေသအားလုံးမှာဟိုပရောင်ကိုဝိုင်းချွေဒီသားထဲမှာအပြင်ဘက်မှာရှိတဲ့ပရောင်နေနေတဲ့ area အားလုံးကသူကတက်ဖြန့်ထားတာဖြစ်တော့
area အစကဒီလောက်ကြီးအားကောင်းတဲ့အဖွဲ့မဟုတ်ဘူးလေဒါပေမဲ့အခုနောက်ပိုင်းဒီနှစ်နှစ်လောက်မှာတနည်းနည်းနည်းအတွင်းမှာသူကအင်မတန်အားကြီးပြီးတော့လက်နဲ့အင်အားလူငယ်ကတော်တော်လေးကိုလုံနိုင်ကင်နိုင်သူကထိုးထိုးဖောက်ဖောက်လုံနိုင်တဲ့အဆင့်ကိုရောက်လာတာဟိုတခုံလို့ကြီးလာတာရခိုင်ထဲမှာဆိုရင်သူကစစ်တပ်ကစခန်းလေးကိုသူကတော်တော်လေးတိုက်နိုင်တဲ့စစ်တပ်နဲ့သူပြန်ကိုပြန်အခုရခိုင်ပြည်နယ်ထဲမှာတိုက်နိုင်တဲ့အဆင့်ရောက်လာတာဘာကြောင့်များတလောက်များသူကြီးထွားသွားတယ်လို့
အဓိကတော့ရခိုင်လူလူထောက်ကောင်မှုရလိုက်လို့ပါနော်ရခိုင်နေနေနဲ့ကကျွန်တော်တို့သူတို့ပြင်းနေမှာနိုင်ငံရေးရကျူပန်အထုံးမှုတွေကအလုံးမဖြစ်ဘူးလို့သူတို့မြင်တာပေါ့နောက်ရှေ့ဖွဲ့စည်းပုံအခြေအောင်မှာသူတို့2010မှာရော2015မှာရောအခိုင်ပါတီနည်းနဲ့အများဆုံးမဲအများဆုံးရခဲ့တာပဲအမှန်အများဆုံးနိုင်ငံရရှိခဲ့ဒါပေမဲ့သူတို့အစိုးရလည်းဖွဲ့နိုင်ခြင်းမရှိခဲ့ဘူးအဲ့ဒါရခိုင်လွတ်တော်မှာလည်းဒီဥပဒေပြုခွင့်ရတယ်ဆိုတာကမဲရမရခဲ့ဘူးအဲ့ဒါရခိုင်နေနေနဲ့ကပါလဲဆိုတော့ငါတို့လက်နက်ကိုင်တိုင်းမှာပဲငါတို့ခွင့်ရမှာပဲဆိုပြီးတော့ရခိုင်လူလူကပါမြင်သွားတယ်အဲ့ဒီမှာ AAC ရုံးသိသိမှုစီယုံမှုအောင်ပါ AU ဝိုင်းပြီးတော့ထောက်ခံကြတဲ့ခါမှာထောက်ခံမှုရှင်မြင့်လာတဲ့ခါမှာ A တွေကပါဝင်တဲ့လူတွေကလည်းများလာတယ် AU ထောက်ပံ့တဲ့လူတွေငွေကြေးထောက်ပံ့တဲ့လူတွေလည်းများလာတယ်အဲ့တော့ AA ကဒီတောင်ပိုင်းမှာတစ်ချိန်လုံးတွက်လာတယ်
ဆိုတော့အခုဆိုရင်ဟိုဒီအပြစ်ခတ်ရဆဲရေးအတွက်ဆွေးနွေးလာတာ2017ကပဲစတယ်လို့ဆိုကြပါဆိုတမန်အုပ်သင်းစဉ်ဆိုတာတက်လာပြီးတော့တော့ရှောက်လုတ်လာတာနှစ်တွေတော်တော်ကြာလာပြီအခုနောက်ဆုံးဒီပြောကြမယ်ဆိုလေးဘွဲ့ကြံတဲ့လေးဘွဲ့ကကြံနေတယ်ပေါ့နော်ဆိုတော့ဒီကိစ္စမှာလည်းနောက်ဆုံးတစ်ခါစကားတင်ပြန်ဆစ်လိုက်ရင်တက်နေရချထားရေးကိစ္စဆိုတဲ့ဥစ္စာတခုတည်းကပေါ်ထွက်လာတာပေါ့နော်ဆိုတော့ဒီဟာကိုဘာကြောင့်များစစ်တပ်နဲ့ဒီတိုင်းဒေသအဖွဲ့တွေကြားထဲမှာသဘောတူညီမှုမရနိုင်တာလဲဆိုတော့ဥပမာဆိုပြောတာဆွေးတော်မဆွေးနေနိုင်သေးဘူးဆိုတော့ဘလောက်ထိများဒါနှစ်ဖက်စလုံးတင်းခံစရာကိစ္စဖြစ်နေ
အဓိကကတော့ဒီသုံးဘွဲပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီငြိမ်းဆွေးနွေးပွဲကာလမှာပေါ်လာတာဆိုစတက်ဘက်ကတမရဘက်ကလက်မခံနိုင်ဘူးဆိုဒီ2015ရဲ့အငင်းတာ哦အဲ့တော့ NLD တက်လာတဲ့အချိန်မှာနည်းနည်းရှော့ပြီးတာတော့လက်နက်ကိုင်လမ်းတော်လိုင်းလမ်းစွန့်ရမယ်ဆိုပြီးကျင်းရက်ထိုးရမယ်ဆိုပြီးတော့ဟိုအဲ့ရှော့ပြီးတယ်အရင်ကတော့2015တော့လက်နက်စွန့်ရမယ်လို့ကြေညာထားတာအဲ့တော့အသင်းမပြူတဲ့ဟာအနေပြီးတော့အခုအသင်းမပြူတဲ့အဆင့်ကိုရောက်တာ2018ခုနှစ်နှစ်ကုန်ပိုင်းကျမှအပြန်အလှန်ကြေညာချက်ထုတ်ပြီးတော့ဒီငင်းကွန်မရှင်နဲ့ဒီမြောက်ပိုင်း၃ဘွဲ့နဲ့အပြန်အလှန်ကြေညာချက်ထုတ်ပြီးအသင်းမပြူတဲ့အဆင့်နဲ့ရှိသေးတာ။အဲ့တော့နည်းနည်းတော့အလှန်ဝေးတာပေါ့။အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့တစ်ဖက်နဲ့တစ်ဖက်အသင်းမပြူမခံဘူးတစ်ဖက်နဲ့တစ်ဖက်ဒီကြောင့်ဒါကြောင့်လည်းပဲတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်လာခဲ့တယ်ဆိုတဲ့အချိန်မှာအဲနားလည်မှုတိစောက်တဲ့အချိန်ကာလကနည်းနည်းကြာသွားတယ်လို့ထင်ပါတယ်။ဒါပေမဲ့ကျွန်တော်အမြန်ပြောမယ်ဆိုလို့ရှိရင်တော့ဒီလိုနားလည်မှုတိစောက်တဲ့ကာလကြာတော့လဲပဲအဓိကကျွန်တော်တို့ကငြင်းငြင်းဆွေးနွေးမှုတကားကိုဖွင့်ထားမယ်ဆိုလို့ရှိရင်တော့တစ်ချိန်မှတစ်ချိန်လာလာကောင်းနေပေါ်ထွက်နိုင်တယ်လို့ထင်ပါတယ
်အဲ့တော့အခုဒီနောက်ဆုံးကြိုင်းတူဆွေးနွေးပွဲရလာအပေါ်အခြေခံပြီးတော့တို့နောက်တစ်ချိန်ပေါ့နော်အောက်တိုဘာလထဲမှာဆွေးနွေးမယ်လို့ပြောကြတယ်သဘောတူခဲ့ကြတာပေါ့နှစ်ဖက်ဆိုတော့အဲ့ဒီလာမယ့်အောက်တိုဘာဆွေးနွေးပွဲရဲ့အလားအလာကဘယ်လောက်ထိကောင်းနိုင်ကြရှိတယ်လေရလက
ဒီကတော့အော်တိုဝါဆွေးနွေးမှာဗာဆွေးနွေးမယ်လဲဆိုတာအဲ့ဒါအရေးကြီးနေမယ်လို့ထင်တယ်ခုနကကျန်တဲ့ခုနှစ်ချက်ထဲမှာခုနှစ်ချက်ထဲမှာအရေးကြီးဆုံးချက်ဖြစ်တဲ့တက်နေရချထားရေးနဲ့ပတ်သက်ပြီးတော့ဒီအဖွဲ့ကကိုယ်စားလှယ်တွေနဲ့မြောက်ပိုင်း၃ဖွဲ့ကကိုယ်စားလှယ်မြောက်ပိုင်း၄ဖွဲ့ပေါ့လေကဲဟိပါမယ်၄ဖွဲ့ကကိုယ်စားလှယ်တွေနဲ့ဒီတက်မတော်ရရှိကိုယ်စားလှယ်တွေနဲ့ဆွေးနွေးပြီးတော့အတည်ပြုယူကြမှာလားအဲ့ဒါအဲ့လိုအတည်ပြုတဲ့ခါမှာတက်မတော်အနေနဲ့ရောမြေပြင်ခြေနေကိုတကယ်တမ်းအသိမှတ်ပြုပြီးတော့အပြစ်ကရဆယ်ကိုလုံမှလားဆိုတဲ့အချိန်မှာမှုတည်ပါတယ်။အဲ့တော့တက်မရိုဘက်ကတောင်းဆိုချက်ကိုဘကလိုက်နိုင်နိုင်မလား။ဟိုဘက်ကတောင်းဆိုချက်ကိုတက်မရိုဘက်ကရောလက်ခံနိုင်မလား။အပြန်လန်ရောအလျှော်တဲ့ညှိနှိုင်းမှုလုံနိုင်မလား။ဒီချက်ကအရေးကြီးဆုံးချက်ပါပဲ။ဒီချက်ကိုဒီအော်တိုဘာလာတဲ့တွေ့ရဆွနူးဘုံမှာတွေ့ဆုံဆွနူးနဲ့ဖြစ်ရှင်းနိုင်မယ်ဆိုရင်တော့ပြည့်ရမှာပဲ။ ဒါပေမဲ့အဲ့ဒီအော်တိုဘာလာဆွနေမှာဒီချက်ကိုမဖြစ်ရှင်းနိုင်သေးဘူးဆိုလို့ရှိရင်တော့တပွဲတွေကဆက်ဖြစ်နေဦးမှာပဲအဲ့ဒီဘိုင်လက်ထရယ်ထိုးနိုင်မှာမဟုတ်ပါဘူ
းဒီနေရာမှာကျွန်တော်တခုသတိထားမိတာလေအခုဖြစ်နေတဲ့ဖြစ်စဉ်တွေမှာဒီလွတ်တော်ရဲ့အခန်းကဏ္ဍကလုံးဝပျောက်နေတယ်ဆိုတော့ဟိုနိုင်ငံတော်အစိုးရဥဆောင်ပြီးတော့ဒီငြိမ်းချမ်းကော်မရှင်ပါညာ UPDGC ပါစသဖြင့်ပေါ့နော်သူတို့ဖွဲ့ထားလို့ဖွဲ့ထားပေမဲ့လည်းသူများနိုင်ငံဒီမိုကရေစီဒီမှာဆိုသူကော်မရှင်အလုပ်လုပ်နေတာပဲကော်မတီအလုပ်လုပ်နေတာပဲလွတ်တော်မှတည်းသူဒေသဆိုင်ရာလွတ်တော်ကိုယ်စားလှယ်တွေကတဘောအခုတိုက်ပွဲဖြစ်နေတဲ့ဒေသလွတ်တော်ကိုယ်စားလှယ်ဆိုသူဒေသမှာဖြစ်နေတာကိုသူထပြီးတော့ကန့်ကွက်ရမယ်တဘောလူထုကိုကာကွယ်ပေးဖို့သူဟိုပြောတင်ပြောရမယ်ပေါ့နော်ဒါမျိုးတွေကျွန်တော်တို့မြန်မာနိုင်ငံလွတ်တော်အမတ်တွေဘက်ကအတန်ထွက်လာတာတိတ်မကြားမိတယ်လို့ပဲဥမ္မာဆိုဘယ်လိုသတိထားမလဲ
အဓိကတော့ NLD ပါတီနဲ့ဆိုင်တာပေါ့အထွတ်တော်မှာပြည်သူ့လွတ်တော်မှာတော့နဲ့လွတ်တော်အများဆုံးမှာတော့ NLD ကအနိုင်ရထားတာပေါ့အဲ့တော့သူတို့အနေနဲ့ငြိမ်းနဲ့ပတ်သက်ပြီးကော်မတီတွေပါဖွဲ့ထားရှိမယ်အလုပ်လုပ်တာတော့တိတ်မတွေ့ရအောင်တကယ်တော့အားနေပါတယ်ဒါရခိုင်မှာတော့တန်ငယ်လုပ်လုပ်တယ်ဗျာဒါပေမဲ့ရခိုင်မှာလည်းပဲအဲ့လိုအလုပ်လုပ်တယ်ဆိုပေမဲ့အခုဒီတလောမှာဒီစစ်တမ်းမှာသေးတဲ့ရက်ဖက်ပြည်သူတွေနဲ့ပတ်သက်လို့စင်ပြူစုဖို့အတွက်ရခိုင်လွတ်တော်မှာတင်းနေတယ်တမရကိုယ်စားရကန့်ွက်တာပဲဗျာ
ဟုတ်တယ်
ဒီကန့်ွက်တာတော့ကျွန်တော်ရှိနေမှာပဲဒါပေမဲ့ဒုနာဆိုရခိုင်လွတ်တော်အမှတ်ကအများစုဖြစ်တဲ့ကောင်အစိုးရတော့ဒီအဒီဖြစ်သွားတာပေါ့အဲ့တော့လွတ်တော်အနေနဲ့ကတော့အလုပ်လုပ်ဖို့လိုပါတယ်လွတ်တော်အနေနဲ့ကလုံးလုံးဆက်မှာလွတ်တော်ငင်းငင်းလုပ်ငန်းတွေနဲ့ကင်းကွာသလိုဖြစ်နေဗျာဥမာဆိုပါတော့မူလအစိုးရချထားတဲ့ policy ကဒီငင်းငင်းဆွေးနွေးပွဲမှာအစိုးရလွတ်တော်တမရုံနဲ့တိုင်းသားလက်နက်ကန်တွေပါမယ်နိုင်ငံရေးပါတီပါမယ်တော့အဲ့မှာကျွန်တော်ဘုံသဘောလူကြီးတွေထွက်လာမယ်။အဲ့ဒီဘုံသဘောလူကြီးတွေကိုလွှတ်တော်တင်ပြီးတော့အခြေခံဥပဒေပြင်ဆင်မယ်လို့ကျွန်တော်တို့ရင်းနှောင်းကဒီလမ်းကြောင်းကိုပေးထားတာဖြစ်တယ်။တကယ်တမ်းဥ NLD ရနေပြီးတော့အခြေခံဥပဒေပြင်ဆင်လို့လုပ်တဲ့အခါမှာအဲ့ဒီဘုံသဘောလူကြီးကြိုက်တွေကဘယ်ရောက်နေမှမသိဘူး။အော်ဆွဲထုတ်လာတာလည်းမတွေ့ရဘူးပေါ့ဗျာ။အဲ့တော့ပထမဒုတိယအကြိမ်ကြီးဒါကတော့38ချက်ရှိတယ်။တတိယအကြိမ်ကအကြိမ်ကြီးဒါက14ချက်ရှိတယ်။အစုပေါင်း51ချက်ရှိတယ်။ဒီ51ချက်ကိုဆွဲထုတ်လာပြီးဒီ51ချက်ပေါ်မှာအခြေခံပြင်မယ်ဆိုလို့ရှိရင်ပြင်းဖို့ပါဖြစ်တယ်ပြင်းဖို့ပါဆိုတော့ဒါဆိုငင်းပွားစရာမရှိဘူးလေနိုင်ငံပါတီတွေတက်ကော NLD အကုန်လုံးသဘောတူပြီးသားပဲအဲအပြင်အဒီလွှတ်တော်ပြပ EU တွေလည်းသဘောတူပြီးသားကိစ္စပဲဒါပေမဲ့လက်တွေ့မှာလွှတ်တော်အဲ့လိုလုပ်တာမတွေ့ရအောင်အဲ့တော့လွှတ်တော်မှာလည်းအာဏာချက်တွေတော့ရှိပါတယ်ရှိတယ်လို့ပြောရမှာ
ဆိုတော့အခုဆိုကြပါစို့အခုဒီအခုလက်ကတင်းလင်းဖြစ်နေတဲ့ဒီတက်နေရချထားရေးကိစ္စကိုသဘောတူညီရပြီပဲဆိုကြပါစို့နောက်လာမယ့်အစီဆွေးနွေးပွဲတွေမှာဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ vision ကဘာလဲသူတို့ကဒီသူတို့နေရာတွေမှာသူတို့ရှိသတ်မှတ်ထားတဲ့ကန့်တက်နေပြီမှာသူတို့လက်နက်ကိုင်ပြီးတော့ရက်တီးပို့လာဒါမှမဟုတ်နိုင်ငံဒီအစိုးရဘက်က vision ကဘလို့ဖြစ်စေချင်တာလဲအဲ့ vision တခုကဘလောက်တိကွာခြားမှုရှိဟိုပေါ့အဆုံးတက်ဒီဟိုပေါ့ငင်းငင်းရသွားပြီးတဲ့နောက်မှာ
အစိုးရဘက်ကတော့ဒီဘန်လိုရထုတ်ပြီးတာနဲ့သူ NC လမ်းကြောင်းဝန်ထမ်းကြီးဆွေးနွေးဖို့ပါပဲအဲ့တော့ဒါဟိုတိုင်းသားလက်နက်ကိုင်တွေဘက်ကလည်းနိုင်ငံကြီးဆွေးနွေးဖို့ကိစ္စတော့ညစ်ပယ်မှာမဟုတ်ပါဘူးသူလည်းငငယ်ဆွနေပဲဆွဲပေါ်တော့တက်လာကြမှာပဲဒါမဲ့ပြဿနာတစ်ခုကကျွန်တော်တို့တိုက်ရင်မှာဒီလက်နဲ့မကင်လက်နဲ့ကင်ထားတာတော့မှဟာဟိုစကားပြောခွင့်ရဖို့ခက်ဖြစ်နေလက်နဲ့မလာဆွန့်လိုက်ရင်လည်းအဲလိုကလည်းစကားပြောခွင့်ရှိတော့မှာမဟုတ်ဘူးဆိုတဲ့အမြင်မျိုးကဖြစ်နေသူကလက်နဲ့ကင်မှလူရဝင်နေဆိုတဲ့အမြင်မျိုးဖြစ်နေတဲ့အခါကျတော့ဒီလက်နဲ့ကင်တက်ဖြစ်ရှင်ပြဿနာကကျွန်တော်တို့တိုက်ပြီးအနာဂတ်မှာတော်တော်ခက်ခဲတဲ့ပြဿနာပါပဲအဲ့တော့တက်ကပြောနေတခုရောတက်မလို့ဆိုရေဘူးအားဖြင့်တော့ဒါညစ်ပယ်စရာအကြောင်းတော့မရှိဘူးပေါ့။နောက်တခုရောတက်မလို့ဆိုတာ။ဒါမဲ့တိုင်းသားလက်နက်ကင်တက်သီးသီးကသူတို့လူကျင်တဲ့နိုင်ငံရေးကြီးမန်းချက်တွေမရမချင်းလက်နက်ကင်သူတို့ရဲ့လက်နက်ကင်တက်ဖွဲ့ကိုစွန့်လို့ဖို့ဆိုတော့ခင်းလေဦးမယ်ထင်ပါတယ်။အဲ့ဒီအတွက်ကတော့ကျွန်တော်တို့အတော်လေးလှုပ်ယူအောင်မယ်လို့ထင်ပါတယ
်။မြန်မာရေးဆွေးနွေးကန်းကိုနားဆင်ခဲ့ကြရတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာဖတ်ဆင်နားဆင်ဖတ်ရှုနိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတောတာရှင်များရှင် VOE ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်တိုက်ထုတ်လွှင့်မယ့်ဒုတိယပိုင်းနိုင်ယူဘက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှားဆင်ရပါမယ်ရှင်။နိုင်ငံတော်သမ္မတရုံးလုံခြုံရေးဆိုင်ရာသတိပေးချက်လျှို့ဝှက်အစဉ်စာတစောင်ပေါက်ကြားရတဲ့ပြဿနာအရင်းမြစ်ကဘာဖြစ်ပါမလဲ။ဒီကိစ္စကငင်းချင်းလုပ်ငန်းစဉ်ကိုထိခိုက်နိုင်မလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါ။မန်အင်ဂျင်နိုင်ကအခုကြီးတင်ဆက်ပေးထားပါတယ်ရှင်။
အခုရပိုင်းနိုင်ငံရေးစီရေးလောကတွေမှာပြည်သူတွေကပါစိတ်ဝင်စားတဲ့သတင်းတစ်ပုဒ်ကတော့နိုင်ငံတော်သမရယုံရဲ့လုံခြုံရေးဆိုင်ရာသတိပေးချက်လျှို့ဝှက်အဆင့်စာတစောင်ပေါက်ကြားလာတဲ့ကိစ္စပါပဲ။စာထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တချို့စုပေါင်းပြီးနေပြည်တော်ကောင်စီနယ်မြေမှာဖောက်ခွဲရေးလုပ်ဖို့သတင်းရတဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီဖွဲ့တွေထဲမှာ AA ရခိုင်တပ်ဖွဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့အစိုးရနဲ့ NCA တတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်လက်မှတ်ထိုးထားတဲ့ CNF ချင်းမျိုးသားတပ်ဦးနဲ့KUK မျိုးသားအစည်းအရုံးနာမည်တွေပါဝင်နေကြတော့ရှင်းကြလင်းကြလက်ရှိအကောင့်ထဲပေါ်နေတဲ့ငញ្ញရေးလုပ်ငန်းစဉ်ထိခိုက်မလားစိုးရင်သူတွေကစိုးရင်ကြဖြစ်ကုန်ပါလေအခုပြဿနာရဲ့အရင်းမြစ်ကဘာဖြစ်မလဲငញ្ញရေးလုပ်ငန်းစဉ်ကိုရောထိခိုက်နိုင်မလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
အင်တာနက်လူမှုကွန်ရက်ကနေတဆင့်ပြင်ပကိုပေါက်ကြားလာတဲ့စာဟာနိုင်ငံတော်သမ္မတရုံနိုင်ငံရေးနဲ့လုံခြုံရေးဌာနကြီးကနေပြည်ထောင်စုအဆင့်အဖွဲ့အစည်းအားလုံးနဲ့ပြည်ထောင်စုဝန်ကြီးဌာနအားလုံးကိုအကြောင်းကြားတဲ့စာဖြစ်ပါတယ်။စာထဲမှာ2019ခုနှစ်ဩဂုတ်လ30ရက်နေ့ကထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်ထဆောင်ရမ်းမြို့နယ်မဲလခေါ်ဘဲကလော့ဒုက္ခသည်စခန်းကြီးဗိုလ်မှူးကျော်စခန်းကုန်းမှာ AA ရခိုင်တပ်ဖွဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့ CNF ချင်းမျိုးသားတပ်ဦးနဲ့KNU ကရင်အမျိုးသားအစည်းအရုံးအဖွဲ့ဝင်စုစုပေါင်းအယောက်20လောက်အစည်းအဝေးလုပ်ခဲ့ကြတဲ့အကြောင်းအစည်းအဝေးမှာ2019စက်တင်ဘာလ16ဒါမှမဟုတ် 26 ရက်နေ့ဒါမှမဟုတ်အောက်တိုဘာလ16သို့မဟုတ် 26 ရက်နေ့နေပြည်တော်ကောင်စီနယ်မြေမှာဖောက်ခွဲမှုတစ်ခုလုပ်ဖို့ရက်သက်မှတ်ခဲ့ကြောင်းနဲ့အဲ့ဒီလိုလုပ်ရတာဟာကချင်ပြည်နယ်ရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းတွေမှာတပ်မတော်နဲ့ KIAAA TNLA MNDAA တပ်ဖွဲ့တိုက်ပွဲဖြစ်ပွားနေတာတွေကိုအာရုံလွှဲဖို့ဖိအားညှော်နေစေဖို့ရည်ရွယ်တာဖြစ်ပြီးအဲ့ဒီလိုလုပ်ဖို့အတွက်တာဝန်ခွဲဝေတာလမ်းကြောင်းတပ်ဖက်တာနေ့ရက်အချိန်အတည်ပြုတာဖောက်ခွဲပစ္စည်းတည်ယူပို့ဆောင်မှုအတည်ပြုတာတွေဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်စာထဲမှာပြည်ထောင်ဝင်ကြီးဌာနကပေးပို့တဲ့စာကိုရည်ညွှန်းထားတဲ့အတွက်ဒီစာပါအချက်လက်တွေဟာပြည်ထောင်ဝင်ကြီးဌာနကရရှိပြီးသမ္မတရုံးစီပေးပို့တဲ့အကြောင်းအရာတွေဖြစ်တယ်လို့နားလည်နိုင်ပါတယ်။ဒီနေရာမှာပထမဦးဆုံးစစ်စစ်ဖို့လိုတာကစာပါအကြောင်းအရာကိစ္စပါ။ဒီစာကိုပြည်ထောင်ဝင်ကြီးဌာနကနေသမ္မတရုံးကလက်ခံရရှိတာဖြစ်ပါတယ်။ပြည်ထောင်ဝင်ကြီးဌာနကိုတက်မတော်ဘက်ကဓာတ်ရိုက်ပေးပို့တာလားဒါမှမဟုတ်အောက်ချီဘဲထောက်လန်ရေးအဖွဲ့အစည်းကပေးပို့တယ်ဆိုတာမျိုးတော့မသိရပါဘူးဘလို့ပဲဖြစ်ဖြစ်အဲ့ဒီထောက်လန်ရေးတည်င်းရတဲ့အဖွဲ့အစည်းအစဉ်စဉ်ဟာတည်င်းပါအကြောင်းအရာတွေကိုအရင်စစ်ဆစ်ဖို့လိုပါတယ်စစ်ဆစ်ပြီးနောက်မှမှတ်ချက်နဲ့တကွအထက်အစဉ်စဉ်တင်ပြရမှာမျိုးပါအောက်ဆုံးအဆင့်ကရတဲ့တည်င်းအချက်လက်တစ်ခုကိုဘာစီစစ်မှုမှမလုပ်ဘဲထိတ်ဆုံးအဆင့်ထိတက်သွားတာမျိုးဆိုရင်တော့အတော်ကိုမဖြစ်တဲ့ကိစ္စလို့ပြောနိုင်ပါတယ်
စာပါအကြောင်းအရာကိုစစ်စစ်ရင်ထိုင်းနိုင်ငံမဲအောင်ဆောင်ခရိုင်ထဆောင်ရမ်းမြို့နယ်မဲလာခေါ်ဘဲကလော့ဒုက္ခသည်စခန်းဆိုတာကစမှားနေပါပြီ။မဲလာဒုက္ခသည်စခန်းဟာထိုင်းနိုင်ငံတပ်ခရိုင်ထဲမှာရှိတာပါ။နောက်တစ်ချက်ကဖောက်ခွဲလုပ်မယ်ဆိုတဲ့လူအယောက်20ကိစ္စပါ။စာထဲမှာဒီလူတွေဟာ AA, KIA, CNF, KU အဖွဲ့ဝင်တွေလို့ဆိုထားတဲ့အတွက်တကယ်ဖြစ်နိုင်မဖြစ်နိုင်အသေးချာဆန်းစစ်ကြည့်ဖို့လိုပါတယ်။အကြောင်းကတော့CNF နဲ့ KU အဖွဲ့တွေဟာအစိုးရနဲ့အပြစ်ခတ်ရက်စဲငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့တွေဖြစ်နေတဲ့အပြင်ချင်းမျိုးသားတပ်ဦးဆိုရင်မြို့ထဲဝယ်ဖောက်ခွဲရေးလုပ်တဲ့အစင်လာမရှိုံမကချင်းပြည်နယ်မှာတော့တကယ်ကိုအပြစ်ရထားတဲ့အဖွဲ့တစ်ခုဖြစ်နေလို့ပါ
နောက်တစ်ချက်ကစားရဲမှာအဲ့ဒီလူတွေဖောက်ခွဲမှုလုပ်ရတဲ့အကြောင်းရင်းဖော်ပြရမှာကချင်းပြည်နယ်ရခိုင်နဲ့ရှမ်းမြောက်မှာ KIA, AA, TNL, MNDA အဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာရှောင်ရှားဖို့ဆိုတာမှလည်းအမှားပါနေပြန်ပါတယ်အကြောင်းကတော့တက်မတော်နဲ့ KIA အဖွဲ့ဟာကချင်ပြည်နယ်မှာတိုက်ပွဲမဖြစ်ပွားတာကာလအတော်ကြာနေပြီဖြစ်လို့ပါစပါအကြောင်းအရာတစ်ခုလုံးကိုခြုံငုံကြီးလိုက်ရုံနဲ့ကျွမ်းကျင်သူတွေမဆူထားနဲ့တာမန်နိုင်ငံရေးစီရေးတိခောက်မိတဲ့သူတွေတောင်ဒါယုံကြည်ရလောက်တဲ့သတင်းအချက်လက်မဟုတ်ဘူးဆိုတာနားလည်နိုင်ပါတယ်ကောင်းပါပြီလုံခြုံရေးသတိဆိုတာပိုတယ်မရှိဆိုတာမျိုးနှလုံးသွင်းပြီးအောက်ခြေကရတဲ့အဲ့ဒီစိတ်ချယုံကြည်လို့မရတဲ့သတင်းမျိုးကိုအကယ်၍ဖြစ်လာခဲ့တော့ဆိုရဲစဉ်းစားနည်းမျိုးနဲ့အစိုးရပို့ပြီးဂီယူဆိုင်အရေးယူကာကွယ်မှုလုပ်မယ်ဆိုရင်လည်းလုပ်လို့ရပါတယ်ပထမတစ်ဆင့်ကတော့ပြည်ထောင်ဝင်ကြီးဌာနဒါမှမဟုတ်တမတော်ဘက်ကနေနိုင်ငံတော်သမ္မတရုံးစီစာပေးပို့ရမှာမူရင်းအောက်ခြေကရလာတဲ့အချက်လက်အပြင်မှတ်ချက်တွေအစဉ်တန်းသတ်မှတ်ပေးတာတွေကိုတာဝန်ယူမှုတာဝန်ခံမှုရှိရှိတေချာလုပ်ပေးဖို့လိုပါတယ်အောက်ခြေကရလာတာကိုတရင်အကျန်းတဲ့အတိုင်းတမရာရုံးစီအထိအရောက်ပို့တာကတော့လုတ်တင်တဲ့အလုပ်မျိုးတော့မဟုတ်ပါဘူးဒုတိယတာဝန်ရှိတာကနိုင်ငံတော်တမရာရုံးမှာပြည်ထောင်ဝင်ကြီးဌာနကနေအကျန်းအတိုင်းပို့လာတဲ့မှန်မယ်မမှန်ဘူးမတေချာတဲ့အခုလိုတရင်မျိုးအတွက်လုံခြုံရေးတက်လန့်နှိုးဆော်မှုလုပ်ရမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ထိခိုက်နိုင်မဲ့ကိစ္စတွေကိုအထူးသတိထားဆောင်ရွက်ဖို့လိုပါလိမ့်မယ
်တကယ်တော့ခုလိုပြဿနာဒါပထမဦးဆုံးအကြိမ်တော့မဟုတ်ပါဘူးလုံခဲ့တဲ့5-6နှစ်သမရဦးသိန်းစိန်အစိုးရလက်ထက်မှာ KIA အဖွဲ့ကဘယ်ဖို့မှု KU အဖွဲ့ကဘယ်ရာရှိဦးစီးပြီးအကြမ်းဖက်လုပ်ရတဲ့လုပ်ဖို့ဘယ်နေ့ကဘယ်နေရာမှာဆွေးနွေးကြတယ်ဘယ်လမ်းကြောင်းတွေကနေဆင်းလာကြတော့မယ်စသဖြင့်နေပြည်တော်ဈေးရှိမှာဆိုင်းဘုတ်ကြီးကပ်ပြီးပေါ်ပေါ်တင်တင်လူသိထင်ရှားကြေညာခဲ့မှုပါတယ်အဲ့ဒီချိန်ညဉ့်ညဉ့်တိဆောက်နေခြင်းဖြစ်ပြီးသက်ဆိုင်ရာတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေကလည်းဝေဖန်ဆိုင်းဘုတ်ကြီးကိုလည်းပြန်ဖြုတ်လိုက်ရတဲ့သာရကရှိခဲ့မှုပါတယ်ခုဆိုရင်လည်းKU လို CNF လို့အဖွဲ့တွေကဒီဖြတ်ဝေစာကိုကန့်ကွက်ပြောဆိုနေကြပါပြီ။ဒါဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်အများပြည်သူအထင်မြင်လွဲမှားအောင်တမင်များလုပ်လေသလားဆိုပြီးမေးခွန်းထုတ်လာကြပါပြီ။ဒါကြောင့်ခုပြဿနာဟာငြိမ်းချမ်းရေးကိုမထိခိုက်ခဲ့ရင်တော့ယုံကြည်မှုကိုထိခိုက်စေတာကတော့သိကြပါတယ်။အဖြေကတော့တမတော်အနေနဲ့ထောက်လှမ်းရေးသတင်းရယူမှုအစ်စ်မြင့်လာအောင်လုပ်ဖို့နဲ့အခုလိုလုတ်ကင်ဆောင်ရွက်ရမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအလေးနက်ထားစဉ်းစားဖို့လိုနေပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အပြီးမှာတော့လာမယ့်အင်္ဂါညတရက်ဒီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပြရစီရှင်
ဘာရှင်ခင်ကာလုံလို့အတူောက်ခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီရဲ့ခန်းကဏ္ဍကိုချဲ့ထွင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးစုဘူဂျက်တွေလွှတ်တော်မှာရှိနေတယ်လို့ပဲလက်ရှိဆိုရလက်ထက်ကာလုံအစည်းအဝေးမခေါ်နိုင်တဲ့အပေါ်တမတော်ဘက်ကလည်းဝေဖန်ပြောဆိုတာချို့ရှိနေပါတယ်ဒါကြောင့်မလို့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီနဲ့ပတ်သက်လို့လက်ရှိ Energy အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလူတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြားမယ်တော်ရရှင်တွေကိုကြိုတင်ပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာကိုနှားဆင်နိုင်ပါပြီရှင်။
ရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုတော့အရင် Facebook စာမျက်နှာပေါ်ကသောရရှင်တွေရဲ့မှတ်ချက်တူလေးတွေကိုပြောပြပေးကြပါရနော်စနေနေ့ကျန်းထုတ်လွှင့်မှုကို Facebook ပေါ်ကနေတိုက်ရိုက်နားဆင်ပြီးတော့ရေးလာတဲ့သောရရှင်တန်တန်ထီကတော့မင်္ဂလာညကျန်းလေးပါ VOA ပျော်ရွှင်မှုအပေါင်းနဲ့တရဖူစောင်းနိုင်ပါစီလို့ပြောလာပါတယ် Messenger ကနေရေးလာတဲ့သောရရှင်စိုးဝေအောင်ကတော့မင်္ဂလာပါ VOA ကျွန်တော်ကမနေ့ပိုင်း6နာရီကနေ9နာရီထိအစီအစဉ်ကိုနေ့တိုင်းနားထောင်ပြပါတယ်တဲ့သူကရေဒီယိုလေးနဲ့ပဲနားထောင်နေသူပါလို့ရေးလာပါတယ်သောရရှင်နောက်တဦးကတော့သတင်းနားဆင်ခြင်းလို့ပါဘလို့နားထောင်ရမလဲဆိုတာပြောပြပေးပါအောင်လို့ Facebook Messenger မှာစာရေးလာပါတယ်ရှင်ဟုတ်ကဲ့ဒီလိုမျိုး Facebook Messenger အထိတုံးနေဆိုတော့ Facebook ရှိမယ်ထင်ပါတယ်เนาะဒါကြောင့်မလို့ Facebook ပေါ်မှာ VOA မြန်မာပိုင်းစာမျက်နှာမှာတင်ထားတဲ့သတင်းတွေကိုကြည့်လိုက်ပြီးတော့အဲ့မှာ Radio ရောရုပ်မြင်သံကြားအစီအစဉ်တွေရော Radio သတင်းတွေအသံ file တွေနောက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ချက်တွေ Video file တွေကိုပါတင်ထားပေးတာတွေ့ရပါမယ်ဓာတ်ရိုက်အစီအစဉ်တွေကိုလည်းအဲ့ဒီစာမျက်နှာကနေပြီးတော့ကြည့်ရှုနားဆင်လို့ရပါတယ်ရှင်မြို့ထုံးမောင်ဆိုတဲ့သောရရှင်ကတော့တာလီစွာပါ VOE VOE ဝိုင်းတော်သူဝိုင်းတော်သားများကိုစိတ်နှစ်ဖြာကျမ်းမာချမ်းသာကြပါစေကြောင်းစုမုံကောင်းတောင်းလျက်ပါတဲ့ရခိုင်လိုနှုတ်ဆက်လာပါတယ် Sign Arc Sign ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေ VOE မြန်မာပိုင်းအစီအစဉ်တွေကိုမနေ့တိုင်းပဲနားဆင်ဖြစ်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါမနေ့တိုင်းနားဆင်တဲ့သောရရှင်တွေအထူးကျေးဇူးတင်ပါတယ်နော်သောရရှင်ကြော်ထေးကတော့ TV အစီအစဉ်မှာသိပ္ပံနဲ့နည်းပညာကဏ္ဍပါဝင်ရင်ကောင်းပါမယ်တဲ့ဟုတ်ကဲ့ပါရှင်ကိုကြော်ထေးရေဒီကျမတို့ရဲ့ VOA TV အစီအစဉ်မှာသိပ္ပံနဲ့နည်းပညာဆိုပြီးတော့ကဏ္ဍတက်တက်ခေါင်းစဉ်တက်ပြီးတော့တင်ပြပေးတာမျိုးတော့မရှိပါဘူးဒါမဲ့လေဒီအပတ်စဉ်တစ်ပတ်ကိုတည့်ရမကပါသိပ္ပံနဲ့နည်းပညာဆိုင်ရာသတင်းတွေဆောင်းပါးတွေကိုကျမတို့ပုံမှန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဈေးပညာသတင်းတွေကိုလည်းဒီ TV အစီအစဉ်မှာမှန်မှန်ထည့်သွင်းပြီးတော့ဖော်ပြပေးနေတာဖြစ်ပါတယ်ရှင်ကိုကျော်ထေးအခုလိုမျိုးစာရေးပြီးအကြံပြုလာတာအတွက်အထူးကျေးဇူးတင်ပါတယ်နော်ဖိလစ်ရွှေဆိုတဲ့သောရရှင်က Messenger ကနေပဲမေးလာတာပါဒီသောရရှင်ကတော့
နေ့စဉ်သတင်းများကို Facebook ပေါ်မှာတင်ပေးပါရန်မေတ္တာရပ်ခံပါတယ်ခင်ဗျာယခင်က notification တွေတက်လာတော့လဲအခုမတက်လာတာကြောင့်အကူအညီတောင်းခံရခြင်းဖြစ်ပါတယ် RFA လည်းထုံနီး၎င်းဖြစ်နေပါတယ် line မကောင်းတော့ကြောင့်လာမသိပါအခုလိုဖြေကြားပေးတော့ကြောင့်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
โอเคဒီသောရရှင်ကိုကျွန်မ Facebook Messenger ကနေပြီးတော့လည်းပြန်ချားပေးလိုက်ပါတယ်เนาะဒီမှာဒီသောရရှင်ပြောထားတဲ့အကြောင်းအရာတခြားသူတွေကိုလည်းကျွန်မဖြေချားပေးပြီးသားဖြစ်အောင်လို့ကျွန်မတို့မြန်မာပြည်ကပေးစာများအစီအစဉ်မှာထပ်ပြီးတော့ပြောပြချင်ပါတယ်သူမေးထားတာကကျွန်မတို့စီကနေပြီးတော့ VOE မြန်မာပိုင်းသတင်းတွေတက်လာတဲ့အခါမှာသူစီကိုသတင်းအစ်စ်တွေရောက်ပါပြီဆိုတော့အကြောင်းကြားစာမရောက်ဘူးပေါ့လေ notification တက်မလာဘူးလို့ပြောထားတာပါโอเคသူပြောသလိုဒီ notification မတက်တာကကိုယ့်ရဲ့ Facebook မှာအဲ့လိုမျိုးသတိပေးချက်မလာအောင်လို့ notification မရောက်အောင်လို့လှုပ်ထားလို့ဖြစ်ပါလိမ့်မယ်။ကျမတို့ view back ကတော့အဲ့လိုမျိုးဒီသောရရှင်နေစီကိုသတင်းအစ်စ်တက်ရင်တက်ချောင်းသွားပြီးတော့ပို့ပါမပို့ပါဆိုတာမျိုးပြောလို့မရပါဘူး။ဒီ Facebook account ပိုင်ရှင်ကိုယ်တိုင်ကပဲကိုယ်စီမှာဘယ်ကနေဘာသတိပေးတာလိုချင်လဲဆိုတာကိုကိုယ့်ဘာကိုရွေးချယ်ထားပေးရတာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့အဲ့လိုမျိုး notification မတက်လို့သတင်း view သတင်းတင်ချင်းမသိရအောင်ဆိုတဲ့သူတွေအဲ့ဒီပိုင်ကိုနည်းနည်းတက်ကြွတဲ့သူစီကိုမေးပြီးတော့notification လောက်အောင်လောက်ရဲ့နေလေးကိုမေးကြည့်ပါလို့ပြောချင်ပါတယ်။ကျမလေးလိုင်းကနေရှင်းပြနေတာကတိတ်ပြအဆင်ပြေမှာမဟုတ်လို့ပါရှင်။နားဆင်နေသောရရှင်တွေအားလုံးအဆင်ပြေပါစေလို့ပဲကျမဒီဘက်ကနေဆုတောင်းပေးချင်ပါတယ်နော်။ Johnny Sa ဆိုတဲ့သောရရှင်ကတော့ VOE ကိုနားဆင်လာတာအရန်ကြာခဲ့ပါပြီ။အထူးကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ဒီသောရရှင်က website ကနေနားဆင်ရတာပို့ပြီးတော့သဘောကျပါတယ်တဲ့ဟုတ်ကဲ့ဒီကျမစဉ်းစားကြည့်တာတော့ဒီသောရရှင်ကဒီဘက်မှာနေတဲ့သူလားမသိပါဘူးနော်။ဒါဆိုမြန်မာနိုင်ငံထဲမှာတော့ဒီ Facebook ကနေပြီးတော့အလွယ်တကူတယ်လီဖုန်းပေါ်ကနေနားဆင်တာကိုလူနားထောင်များလို့ပါဘလူနီးနဲ့ပဲနားထောင် Facebook ကပဲဖြစ်ဖြစ် Internet Radio ရုပ်မြင်သံကြားနှစ်သက်ရာကိုအသုံးပြုပြီးတော့ကျမတို့ VOA season ကိုနားဆင်ကြည့်ရှုလို့ရအောင်လို့ကျမတို့သတင်းမီဒီယာမျိုးစုံကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေပါတယ်နားဆင်တဲ့သူအားလုံးကိုလည်းကျေးဇူးတင်ပါတယ်သောရရှင်တယောက်ကစမ်းဖေဆိုတဲ့သောရရှင်မှာသူကသတင်းအချက်အလက်တွေတင်ပြပေးဖို့အကြံပြုခြင်းပါတယ်ပြီးတော့
VOA ပြည်သူတွေအတွက်တစ်ဖက်တစ်လမ်းကကူညီပေးစီလို့ပါတယ်ကနေ့ဖြစ်ပျက်နေတဲ့ပြည်သူတွေခံစားနေရတဲ့ဒုက္ခပြာပါဒတွေကို VOA မှာရင်ဖွင့်ခြင်းလို့ပါအကြောင်းလေးပြန်ပေးပါခင်ဗျာ
ဟုတ်ကဲ့ပါကျွန်တော် VOA မြန်မာပြည်ကဘေးစာများအစီအစဉ်ကနေတက်ဆင်ကိုကြုံတွေ့နေရတဲ့ဒုက္ခတွေကိုမြင်နေရတဲ့လိုအပ်ချက်တွေကိုထောက်ပြလို့ရပါတယ်ဒီမှာရင်ဖွင့်စာတွေကျွန်တော်ဖော်ပြပေးနေပါတယ်ရှင်ဒါမဲ့လည်းတစ်ခုရှိတာကဒီပုဂ္ဂိုလ်တဦးတယောက်ကိုပုဂ္ဂလိကရေးရတိုက်ခိုက်တာမျိုးဒါမျိုးဆိုရင်တော့ကျွန်တော်ဒီဘက်ကနေပြီးတော့အဲလိုစာမျိုးကိုဖော်ပြပေးပြီးတော့ပြန်ချပေးမှာမဟုတ်ပါဘူးเนาะဒါနဲ့ VOA ကပြန်ကြားပေးတဲ့စာတစ်စောင်အဲ့ဒီစာကိုပြန်ကြားပေးခဲ့တာတော့ကြားပါပြီကျမတို့ဒီ9လပိုင်းဆိုတော့ဇူလိုင်လတုန်းကပြန်ကြားပေးခဲ့တဲ့စာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကအဲ့ဒီပြန်ကြားပေးတဲ့စာနဲ့ပတ်သက်ပြီးတော့စာပို့လာတာပါသူက
VOA ခင်ဗျာဆဲလ်ဖုန်းတာဝါတိုင်ကိုလူနေအိမ်နာနီးမှာစောက်မယ်ဆိုရင်လူကျန်းမာရေးကိုထိခိုက်နိုင်မှာသလားဆိုတဲ့မေးခွန်းကိုမြန်မာပြည်ကပေးစာများစီစဉ်နေမှာနားထောင်လဲရပါတယ်အသားဖိုင်ကိုပြန်ရှာကြည့်တာရှာမရဘူးဖြစ်နေပါတယ်ကျေးဇူးပြုပြီးတော့အဲ့ဒီအတန်ဖိုင်ကို message ကနေပဲဖြစ်ဖြစ်ဒါမှမဟုတ်နောက်တစ်ချိန် VOA ကနေပဲဖြစ်ဖြစ်ထပ်လွှင့်ပေးစီခြင်းပါတယ်ခင်ဗျာ VOA ကအစီအစဉ်တွေကြောင်းဘူသူဒ္ဓတွေအများကြီးရပြီးတော့သတင်းတိုင်းကိုသိနေရတဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOA ဒီတမကအောင်မြင်ပါစေ VOA အဖွဲ့သားများအားလုံးကျန်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်မဒီသောရရှင်ကိုအဲ့ဒီနေ့တော့ထုတ်လွှင့်ပေးတဲ့အတန်ဖိုင်ကိုပို့ပေးလိုက်ပါတယ်နော်ကျမတို့စီမှာတွားပြီးတော့ဓာတ်ရိုက်နှောင်းထောင်မယ်ဆိုတော့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာတွားပြီးတော့ကျမတို့အပတ်စဉ်ကဏ္ဍအဲ့ဒီအပတ်စဉ်ကဏ္ဍတွေမှာထပ်ပြီးတော့ရွေးလိုက်မယ်ဆိုတော့ radio အပတ်စဉ်အစီအစဉ်များဆိုတဲ့နေရာမှာမြန်မာပြည်ကပေးစာများအစီအစဉ်ကိုတွားပြီးတော့ရှာလို့ရပါတယ်အဲ့ဒီမှာလည်းတွားပြီးတော့နှောင်းထောင်လို့ရပါတယ်စီစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ကြောင်းပြောချင်ပါတယ်ကိုဝင်းမင်းအောင်ရေဆိုရတဲ့တော့ရှင်ကတော့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုတေချာလေးပြည့်ပြည့်စုံအောင်တင်ဆက်ပေးပါဆိုပြီးပြောလာပါတယ
် VOE ကိုအမြဲနားထောင်ပါတယ်အစီအစဉ်တွေကောင်းမွန်ပါတယ်တိုက်ရိုက်လေးလိုက်အစီအစဉ်ကိုအချိန်တိုးတင်ပါတယ်ဘာကြောင့်လဲဆိုတော့ဆွေးနွေးချက်ကိုပြီးအောင်စုံအောင်နားထောင်ပေးပါ VOE ကကိုမတွေလိုအဲယာကွန်လေးနဲ့မဟုတ်ပါဘူးထမင်းနဲ့မှန်သူတွေပါစကားတခွန်းကြောင့်ကဘာအသိစေနိုင်ပါတယ်စကားစာမဖြတ်သင့်ပါဘူးအကိုမတို့ဘာဆက်ပြောမလဲသိချင်ပါပါဒီသဘောပါပဲ
ဟုတ်ကဲ့ပါကိုကြီးဒီမှာလဲဟိုဒီကိုဦးလိုပဲတော်ရရှင်နေတော်တော်များများဒီကိစ္စနဲ့ပတ်သက်ပြီးတော့ဆော်ရကတက်ကြတိုင်းတန်းကြတာလဲရရှိပါတယ်เนาะကျမတို့ဒီဘက်ကနေအတန်ဖြဲရတယ်ဆိုတော့ကလည်းကျမတို့ကအချင်းကိုအတိအကျထုတ်လွှင့်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကအတန်မဖြတ်ဘဲနဲ့ဒီလူတယောက်တည်းကိုပဲဒီအရှိကြီးပေးပြောနေတာမျိုးဆိုရင်တော့တခြားသူတွေလည်းပြောခွင့်မကြုံလိုက်ဖဲနဲ့နောက်ပြီးတော့အချင်းကလည်းကျမတို့ပြည့်သွားတဲ့အခါမှာသူတို့ရဲ့ဒီဂျိုးရုဆလောင်းကနေအတန်တွေကလိုင်းကအလိုလိုပြတ်တောက်သွားတာဖြစ်ပါတယ်တခြားအစီအစဉ်တွေလည်းကျမတို့အချင်းနဲ့ဟိုအစီအစဉ်ကြိုက်ထားတယ်လို့ထုတ်လွှင့်လို့မရပဲနဲ့အကုန်လုံးဒုက္ခရောက်ပြီးတော့စကားတန်လန်ဆွေးနွေးဝဲတန်လန်နဲ့ဒီရေဒီယိုအစီအစဉ်ကိုလက်စတက်လိုက်ရတဲ့အခြေအနေကိုရောက်မှာပါ။ဒါကြောင့်မလို့ကျမတို့ကလည်းဖြတ်ရတာပါနော်။ကျမတို့ဒီအတန်ထုတ်လွှင့်နေတဲ့အများကြီးရှိတယ်ဆိုရင်တော့လည်းဘယ်သူပဲပါပြောပြောပြီးဆုံးအောင်ပြောပလိစေဆိုပြီးတော့ထားလို့ရပါတယ်။ဒီမှာတိုက်ရိုက်လေးလိုင်းလေးလိုင်းပေါ်မှာဆွေးနွေးတာကအပြင်မှာအဲ့လိုကျင်းပတဲ့ဆွေးနွေးပွဲတွေနဲ့ကြွားချတဲ့အချက်ပဲဖြစ်ပါတယ်။ဒါကိုနားလည်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်နော်။ဒီတော်ရရှင်လိုပဲတခြားဒီကိစ္စနဲ့ပတ်သက်ပြီးတော့မကြည်လည်တဲ့တော်ရရှင်နဲ့ရှင်လည်းကျွန်မအခုရှင်းပြတာလေးကိုနားလည်သဘောပေါက်လက်ခံလိုက်မယ်လို့ယူဆပါရရှင်။အားလုံးကိုအထူးကျေးဇူးတင်ပါတယ်။ခုပြောလာတဲ့တော်ရရှင်နဲ့လိုပဲဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်လို့တော်ရရှင်နဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးချင်တယ်ဆိုရင်တော့ကျွန်တော်စီကိုစာရေးပြီးတော့ဆက်သွင်းနိုင်ပါရဲ့နော်။ Facebook, Email နောက်ပြီးတော့ဒီစာလိုက်ကဆိုရင်လည်းကျွန်တော်တို့ကြီးညာပေးမယ့်စာလိုက်တက်တာအမှတ်ကိုစာရေးပြီးတော့ကိုယ့်ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်နိုင်ပါရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ အခုဆက်ပြီးတော့တည်တောင်းလာတဲ့သောရရှင်တွေတူတောင်းထားတဲ့မြန်မာသတင်းတွေပုံနဲ့ဖြောပြပေးခြင်းပါတယ်။ရန်တိုင်းဆိုးဆိုတဲ့သောရရှင်မက်ဆင်ဂျာမှာပေးပို့ပြီးတော့တောင်းလာတာဖြစ်ပါတယ်။အမတ်တရသတင်းတွေတောင်းခြင်းပါတယ်။30မြို့တဲပြူကျေးရွာကကိုအေးမင်းအောင်တွေ့ရမဲတဲ့မြို့ပြားစီကျေးရွာကမောင်ရန်တိုင်းဆိုးကဖြိုးပြေဆောင်ရဲ့လာရိတ်ဆိုတဲ့သတင်းလေးနဲ့မေတ္တာဒေလက်ဆောင်ပါခြင်းပါတယ်တဲ့။အထူးကျေးဇူးတင်ပါတယ်။ VOY 1 0 2 1 0သားတွေအားလုံးကျမ်းမာချမ်းသာကြပါစေလို့ရေးလာပါတယ်။ဟုတ်ကဲ့ပါရှင်။ဒီတော့ကိုရန်တိုင်းဆိုးကိုအေးမင်းအောင်တွေ့တောင်းဆိုပေးထားတဲ့လာရိတ်ဆိုတဲ့သတင်းလေးကိုအထူးထူးနားထောင်ကြည့်လိုက်ရအောင်ပါနော်။ဖြိုးပြေဆောင်တည်ဆူထားတာဖြစ်ပါတယ်ရှင်။အားလုံးနှစ်ထိုက်ခံစားနိုင်ကြပါစေ။
Done alone, I yes, and I Muda kinez kaba Lure me ngoja yale Kuchi na lo pyong ni me Gasti bu te ma be Nen lo te na lo pa Nga bat le ma chi ne le Bang ka ma ta de chi twi ne Shin ta me ni ya twi de Yang ma su be chi ne me Ma phi nai na rui phi Tao ta yin le Mi si da na rui ni Chi na ta twi Diga ba mi re ma Mi shi re niya Kanta ne de ku Nga ma ne bu Say da ya re ki Ni shao twa bo La ta chi pyo pu re Kli li tiao no Ji ai nge re ga La ye kli da
ဖြိုးပြေဆောင်တည်ဆိုထားတဲ့လာရိတ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်သတင်းတောင်းလာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
Ya mole me a be shi me oh be do song le shi me nei ga do mye pu de uchi nai na re ve chang ta yin le min se da na re ne uchi na ta chue di ga ba
မဤတနာကျော်ရဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ပြီးအခုတော့ထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ပြင်သစ်နိုင်ငံကမြို့တမြို့မှာလိုင်စင်မရှိဘဲခိုးမွေးထားတဲ့ကျစ်တဲ့နယ်တကောင်ဟာလောင်ငင်းထဲကလွတ်သွားပြီးတော့အင်ကောင်မိုးပေါ်ရောက်နေတာကိုတွေ့ရပါတယ်။မလေးရှားမှာတော့ရေရော့ဟော်ကီပြိုင်ပွဲအတွက်လေ့ကျင့်နေပြီးဖိလစ်ပိုင်မှာကျင်းပမယ့်ဒီပြိုင်ပွဲမှာမြန်မာအသင်းလည်းပါမယ်လို့သိရပါတယ်။ဒီလိုကမ္ဘာဒေသအနှံ့ကထူးထူးခြားခြားသတင်းတွေကိုမခင်ပြူထွေးနဲ့ကိုငင်းညံကပြောပြပေးထားပါရဲ့ရှင်။
ပြည်သစ်နိုင်ငံမြောက်ပိုင်းကလီလီမြို့မှာပါခေါင်းမိုးပေါ်မှာကြောင်ကောင်တက်နေတာကမထူးခြားပေမဲ့အခုပြည်နေရတာကတော့ကြောင်မဟုတ်ပဲကျစ်စ်ဖြစ်နေတော့အတော်ထူးတယ်လို့ဆိုရမှာပါဒီကျစ်စ်နဲ့ကသူ့ကိုမွေးထားတဲ့သခင်ရဲ့လောင်ကျိုက်တဲကနေလွတ်သွားခဲ့တာပါနောက်တော့ဒေသခံမိသားသမားတွေကမိစင်းနဲ့ပြစ်ခတ်ဖမ်းဆီးခဲ့ပါတယ်ဖန်ရှင်ကိုတော့တရားမဝင်တားရဲတိရစ္ဆာန်ပိုင်ဆိုင်မှုနဲ့အရေးယူဖို့လိုက်ဖမ်းတဲ့အခါမှာဖန်ရှင်ကထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်
ဒီချက်တနဲ့ဟာ9လ6လသာအရွယ်လောက်ရှိနေပြီဖြစ်ပြီးပြင်သစ်တရိတ်ဆန်ကာကွယ်ရေးအဖွဲ့ချုပ်ကိုလွှဲပြောင်းပေးခဲ့ပါတယ်ပြင်သစ်နိုင်ငံမှာအခုလိုတရိတ်ဆန်တွေအပါအဝင်ချင်းသေးပေါက်တွေစပယ်ကြီးမွေကြီးတွေကိုလူမှုကွန်ရက်ဆာမျက်နှာတွေမှာရောင်းချလေးရှိပြီးပြင်သစ်ရဲတွေကိုတိုင်ကြားမှုတွေလည်းမကြာခဏရှိနေတာပါရှင
်အမေရိကန်ပြည်ထောင်စုနီဗားဒါးပြည်နယ်ဆဲကန္တာရရဲကAreal 51လို့ခေါ်တဲ့ American လျှို့ဝှက် Leader စခန်းရှိတဲ့နေရာမှာဂျိုသားတွေရှိတယ်လို့ယုံကြည်ကြတဲ့အတွက်အဲ့ဒီနေရာကိုဝင်စီးဖို့ online ကနေဖိတ်ခေါ်တဲ့ပွဲတစ်ခုပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကကျင်းပခဲ့ပါတယ်ဒီဖိတ်ခေါ်မှုကိုလာမယ်လို့ online မှာတုံ့ပြန်တဲ့သူနှစ်တန်းကျော်ရှိခဲ့ပြီးတော့ American စစ်တပ်ကလည်းကန့်သတ်နေမြေတဲ့အခွင့်မရှိပဲဝင်မလာဖို့ကြေညာချက်ထုတ်ပြန်ခဲ့ရပါတယ်တကယ်တမ်းကြေညာထားတဲ့စက်တင်ဘာလ20ရက်နေ့မှာတော့လူနှစ်တန်းကျော်အစားလူဒါဇင်ပေါင်းများစွာလောက်ပဲအမေရိကန်လီဒါစခန်းနာကတဲကန္နာရနေရာကိုရောက်လာခဲ့ကြပါတယ်။လာကြတဲ့လူအများစုကအစိမ်းရောင်ဂျိုသားဝတ်စုံတွေကိုဝတ်ဆင်ထားသလိုခေါင်းမှာလည်းတန်ဖြူအုတ်ထုပ်လေးတွေစောင်းထားခဲ့ကြပါတယ်။အဆောင်ချက်ထူထူထဲထဲချထားတဲ့ဂိတ်တစ်ခုကိုဖြတ်ကျော်ဖို့ကြိုးစားတဲ့အမျိုးသမီးတစ်ယောက်နဲ့အဲ့ဒီနားမှာအပေါ့သွားခဲ့တဲ့အမျိုးသားတစ်ယောက်ပဲခိတ္တအထင်းထင်းခံခဲ့ရပါတယ်။ Area 51လို့ခေါ်တဲ့နေရာရှိတဲ့အကြောင်းကို2013ခုနှစ်ကမှအမေရိကန်အစိုးရကဝန်ခံထားတာပါအခုလို Storm Area 51ဖိတ်ခေါ်မှုကြောင့်အနီးနားကမြို့ငယ်လေးနှစ်ခုဖြစ်တဲ့ Rachel နဲ့ Hiko မြို့တွေမှာပွဲတော်လေးတများစီကားခဲ့ပါတယ်ခင်ဗျာ
မလေးရှားနိုင်ငံကရေကူးအသင်းရောက်ဟော်ကီလေးဖြစ်နေတာပါ1959ခုနှစ်တွင်မှာဗီဒီနိုင်ငံကစတင်ခဲ့တဲ့ဒီကစားနည်းကို Otto Busch လို့ခေါ်ပြီးရင်ကုန်သူတွေစောင်းရတီမှာအလေးချင်းရစေဖို့စတင်ခဲ့တာပါဒီနှစ်ကျင်းပမဲ့ရှီတောင်အာရှအားကစားပြိုင်ပွဲ SEA Games မှာဒီကစားနည်းကိုထည့်သွင်းကျင်းပဖို့စီစဉ်ထားပါတယ်ကစားတဲ့သူတွေဟာရင်ကုန်မြန်မာတွေဖားခြေထောက်တွေတက်ဆင်ထားပြီးရေအောက်ထဲမှာအဝိုင်းပြားလေးကိုအချိန်နဲ့ရိုက်ပြီးရေအောက်ဂိုးတိုင်ထဲကိုဂိုးဝင်အောင်သွင်းရတာပါကစားသမားတွေဟာရေကူးချွမ်းကျင်ရတယ်လို့ရေအောက်ထဲမှာအသက်ကြကြအောက်ထားနိုင်ဖို့လိုပါတယ်ဒီရောက်6ပေကျော်9ပေလောက်မှာတစ်ဖက်6ဦးစီပါတဲ့အသင်းနှစ်သင်းကစားရတာဖြစ်ပြီးတပွဲကိုမိနစ်20ကနေမိနစ်40အထိကြာပါတယ်။လာမယ့် SEA Game အရှိတောင်အာရှအားကစားပြိုင်ပွဲကိုဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာလကနေဒီဇင်ဘာလအထိကျင်းပမှာဖြစ်ပြီးရွှေတစိမ်းစု၄ခုပေးဖို့စီစဉ်ရှိတဲ့ဒီကစားနည်းမှာမြန်မာ၊မလေးရှား၊ဖိလစ်ပိုင်၊အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတွေကပါဝင်ရှင်ပြိုင်ကြမှာပါရှင
်။မကင်ဖြူထွေးနဲ့ကိုငင်းညံတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါဒီကနေ့ညပိုင်းစီစဉ်နေအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်စနေနေ့ကကျင်းပခဲ့တဲ့အာဖဂန်သမားရွေးကောက်ပွဲမှာမဲပေးခွင့်ရှိသူလူဦးရေ6သန်းကျော်တဲ့က20ရာခိုင်နှုန်းပဲမဲပေးခဲ့တယ်လို့အာဖဂန်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောလိုက်ပါတယ်ရွေးကောက်ပွဲရလဒ်တွေကိုတော့အောက်တိုဘာ19ရက်နေ့မှာကျင်းပမယ်လို့မျှော်လင့်ရပါတယ်နိုင်ရကိုယ်စားလှယ်တွေဟာမဲပေးသူရဲ့တဝက်ကျော်ထောက်ခံမဲရမှာဖြစ်ပြီးတော့အဲ့လိုမဟုတ်ဘူးဆိုရင်တော့ရွေးကောက်ပွဲမှာမဲအများဆုံးရသူနှစ်ဦးကနိုမာလာထဲမှာထပ်မံရှင်ပြိုင်ကြရမှာဖြစ်ပါတယ်ခင်ဗျာလေပြားကန်းလွန်မီတဲ့ပင်လယ်တဲ့ဥရောပဘတ်သွားတဲ့ရှီပြောင်းဒုက္ခတဲ့90ဦးထက်မနည်းပါတဲ့သင်္ဘောတစ်စင်းမနစ်စနေနေ့ကတိတ်မောက်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီနဲ့လေပြားကန်းယူတန်းဆောင်တက်ကပြောလိုက်ပါတယ်ချိန်ထဲမှာပဲရှီပြောင်းသူ56ဦးပါတယ်နောက်ထပ်သင်္ဘောတစ်စင်းဟာလည်းပင်လယ်ထဲမှာအနေအဆိုးနဲ့ကြုံနေရတယ်လို့လွတ်လပ်တဲ့ကယ်ဆယ်ကူညီအဖွဲ့တစ်ဖွဲ့ကပြောပါတယ်ဗြိတိန်ဝန်ကြီးချုပ် Boris Johnson ကိုတိုင်ထောက်မှန်ခဲ့ပေမဲ့လည်း EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံမှာနိုင်ငံရေးအရတင်းမာမှုတွေဖြစ်နေတဲ့အပေါ်ဗြိတိန်ပြည်မကြီး Elizabeth ဟာအလွန်ကိုစိတ်ပျက်နေတယ်လို့ Buckingham နန်းတော်သတင်းရင်းမြစ်တွေကပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံမှာတော့ဆန္ဒပြထောင်ငန်းလောက် Moscow မြို့လယ်ရင်းမြစ်မှာဒီကနေ့စုယုံခဲ့ကြပြီးရုရှားနိုင်ငံမှာဒီသနရရွေးကောက်ပွဲနဲ့ရုရှားနိုင်ငံရေးစနစ်ကိုဥတီပြတ်မှတ်ထားတဲ့ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အတိုက်ခံအုပ်စုတွေဘက်ကလည်းသူတို့ရဲ့လှုပ်ရှားမှုကိုအရှင်မြင့်ဖို့ကြိုးစားနေတာဖြစ်ပါတယ်။ဒီဆန္ဒပြပွဲမှာလူ 6,000 လောက်လာကြတယ်လို့လည်း White Counter လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကကြေညာပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေနဲ့ဒီနေ့ရဲတပ်ဖွဲ့တို့ဒီနေ့မှာထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ယူပုံးတွေတုံးပြီးတော့နေနေခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါ။ ဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32တို့ကနေအသံလွှင့်ပေးခဲ့တာပါ VOA အစီအစဉ်တွေကိုနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.